Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရဲ့2024ခုနှစ်မေလ9ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24.50 လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်မတင်ကြီးထိုက်ပါရှင
်ဂါဇာကမ်းမြောင်ကကရမ်ရှလောမ်နေဇာကိတ်ကိုအစ္စရေးကပြန်ဖွင့်ပြီးရဆိုပေမဲ့လူသားချင်းစာနာမှုအကူအညီတွေပို့ပေးနိုင်ခြင်းမရှိသေးဘူးလို့ကုလကပြောပါတယ်ဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကမ္ဘောဒီးယားကောင်ဆောင်ဟွန်ဆန်တောင်းဆိုထားတဲ့အပေါ်လက်တလုံးမဖြစ်နိုင်သေးဘူးဆိုပြီးစစ်ကောင်စီပြောခွင့်ရသူကတုံ့ပြန်ပါတယ်။စစ်ကောင်စီဟာရိုဂျာရီကိုဘာသာရေးအရသုံးချပြီးတော့စီးအောင်ဆူဆောင်းနေတယ်လို့ USIP စာတမ်းတစ်ခုမှာဖော်ပြပါတယ
်။ဖားဆောင်မြို့တိုက်ပွဲနောက်ဆုံးရခြင်းနဲ့ရိုဂျာရီအာဂျင်တီးနားမှာတရားရည်အရဆောင်ရွက်နေမှုအရေးထော့မတ်စ်ကင်တာနာနဲ့တွေ့ဆုံမေးမြန်းကမ်းထိုင်းတောင်ပိုင်းကပြစ်ဒဏ်ချက်မြန်မာနိုင်ငံသားတွေကိုကော့တောင်းပယ်ပြန်ပြီးတော့လွှဲပြောင်းပေးတဲ့အကြောင်းအိန္ဒိယကမွတ်စလင်တို့ရဲ့ဆန္ဒပြပွဲတွေရဲ့အချက်ချာနေရာကအခုတော့စားတောက်ဆိုင်ဒဏ်တွေနဲ့အသွင်ပြောင်းလာတဲ့အကြောင်းသတင်းဆောင်မတွေကိုဒီမနက်ခင်းမှနားဆင်ချင်ရပါမယ်။အယ်ဒီတာနဲ့ဆွေးနွေးခန်းဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ကိုငင်းချန်ဧကသတင်းတွေပြောပြပေးပါမယ်ရှင်။
အစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ကခရန်ရှလွန်နေဇက်ကိတ်ကိုပြန်လည်ဖွင့်လှစ်လိုက်ကြောင်းဗိုလ်တုံးတွေကကြေညာပေမဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပါလက်စတိုင်းပိုင်နယ်အတွင်းကိုဝင်ရောက်နိုင်ခြင်းမရှိသေးကြောင်းကုလသမဂ္ဂကပြောပါတယ်။အဲ့ဒီအနေတစ်ဝိုက်အစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်အကူအညီပေးရေးဝန်ထမ်းတွေထွက်ပြေးနေရလို့ပါလက်စတိုင်းဘက်ခြမ်းကနေအကူအညီလက်ခံပေးမဲ့သူမရှိဖြစ်နေတယ်လို့ကမ္ဘာ့ချမ်းမရေးအဖွဲ့ WHO ကပြောပါတယ်။တပြိုင်တည်းမှာပဲဂါဇာတောင်ပိုင်းမှာဆေးဘက်ဆိုင်ရာလုပ်ငန်းတွေမှာအသုံးပြုနေတဲ့လက်ကျန်လောင်စာဆီက၃ရက်စာပဲကျန်တော့လို့WHO ကကြေညာပါတယ်ဒီအခြေအနေကြောင့်ပါလက်စတိုင်းဒုက္ခသည်တသန်းကျော်ခိုလုံနေတဲ့ရာဖာမြို့ကဆေးရုံ၃ခုနဲ့တစ်ခုကိုပိတ်ပစ်ရမယ့်အခြေအနေလို့ဆိုပါတယ်ဟာမတ်ရဲ့ဒုံးကျည်တိုက်ခိုက်မှုကြောင့်အစ္စရေးစစ်သား၄ဦးသေဆုံးပြီးနောက်ပိုင်းခရန်ရှလွန်နဲ့ဆက်ခိတ်ကိုအစ္စရေးဘက်ကပြီးခဲ့တဲ့သတင်းပတ်ကုန်တွေကပိတ်ခဲ့တာပါအင်္ဂါနေ့ကလည်းဂါဇာတောင်ပိုင်းအီဂျစ်နဲ့ဆက်ကရာဖာဂိတ်ကိုအစ္စရေးတန်ကားတပ်ဖွဲ့ဝင်တွေဝင်ရောက်သိမ်းပိုက်ခဲ့ပြီးနယ်စပ်ဖြတ်ကျော်တာတွေကိုတမ်းမြစ်လိုက်ပါတယ်ဒီနယ်စပ်ဖြတ်ကျော်ဂိတ်တစ်ခုစလုံးဟာပါလက်စတိုင်း 2.3 သန်းကျော်နေထိုင်နေတဲ့ဂါဇာကမ်းမြောင်အတွက်အဓိကအစားအစာစေဝါနဲ့အခြားထောက်ပံ့ရေးပစ္စည်းတွေထောက်ပံ့ပေးနေတဲ့လမ်းကြောင်းတစ်ခုဖြစ်ပါတယ်။ဂါဇာမြောက်ပိုင်းမှာတော့အစာရေစာခေါင်းမမှုကကတ်ကြီးတစ်ဖွဲ့လုံလုံလည်လည်ကြက်ရောက်နေပြီလို့ကုလသမဂ္ဂကကြေညာထားပါတယ်ညာ။ဥရောပသမဂ္ဂ EU ကထိန်းချုပ်ထားတဲ့ရုရှားဘူဟုပန်ပိုက်ဆိုင်မှုကရရှိတဲ့အတိုးအမြတ်ငွေတွေကိုယူကရိန်းကိုလွှဲပြောင်းပေးမဲ့အကျိုးသဘောတူညီချက်တရက်ကိုဗိုလ်တုံးတွေကကြေညာပါတယ်။ဒီထဲမှာယူကရိန်းအတွက်လက်နက်နဲ့ခရမ်းတွေထောက်ပံ့နိုင်မဲ့ထပ်ဆောင်းရန်မုံငွေဒေါ်လာဘီလီယံနဲ့ချီပါဝင်ပါတယ်။ EU အဖွဲ့ဝင်28နိုင်ငံရဲ့တာမတ်ကြီးတွေတွဲဆုံဆွေးနွေးပြီးသဘောတူညီချက်တရရရှိထားကြောင်းရုရှားရဲ့ပိုက်ဆိုင်မှုတွေကိုအဓိကထိန်းချုပ်ထားတဲ့နိုင်ငံဖြစ်တဲ့ဘယ်လ်ဂျီယံကကြေညာခဲ့တာပါ။အဖွဲ့ဝင်နိုင်ငံတွေရဲ့တာမတ်ကြီးတွေကြားသဘောတူညီထားချက်ကို EU နိုင်ငံတွေကတရားဝင်ထောက်ခံသိမှတ်ပြုဖို့တော့လိုပါသေးတယ်။သဘောတူညီချက်အရယူကရိန်းအတွက်ဒီနှစ်မှာဒေါ်လာ3.2 ဘီလီယံထိအသုံးပြုနိုင်မှာဖြစ်ပြီးဒီထဲက90ရာခိုင်နှုန်းကိုလက်နက်နဲ့တခြားစစ်ဘက်ဆိုင်ရာပစ္စည်းတွေဝယ်ယူရမှာသုံးစွဲနိုင်မှာဖြစ်ပါတယ်။ဒါပေမဲ့အဖွဲ့ဝင်နိုင်ငံတွေကအထူးသဖြင့်ဟန်ဂရီလိုနိုင်ငံအနည်းစုကယူကရိန်းကိုလက်နက်ထောက်ပံ့ပေးဖို့ကန့်ကွက်နေကြကြောင်းအခုထောက်ပံ့ငွေရဲ့10ရာခိုင်နှုန်းဝန်းကျင်ကိုအထွေထွေအကူအညီအဖြစ်သတ်မှတ်ခွင့်ပြုပေးတဲ့အထူးအစီအမံတွေကိုဒီသဘောတူညီချက်ထဲမှာထည့်သွင်းခဲ့ရပါတယ်။ဒီထောက်ပံ့ငွေရဲ့ပထမအရက်ကိုအစောဆုံးဇူလိုင်လထဲမှာယူကရိန်းစီအရောက်ပေးပို့နိုင်မယ်လို့ EU အရာရှိတွေကပြောပါတယ်ညာ2021ခုနှစ်အာဏာသိမ်းပြီးကတည်းကထိမ့်သိမ်းခံထားရတဲ့ဒီမိုကရေစီကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့တွဲဆုံဆွေးနွေးခွင့်ရဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဟွန်ဆန်ကတောင်းဆိုခဲ့တာကိုမြန်မာစစ်ကောင်စီကမေလ10ရက်ပုံတုံးနေ့မှာညှင်းဆိုလိုက်ပါတယ
်ရှင်းလုံမစင်တိုင်းဖော်ဝတ်တဲ့နေရာမှာကျွန်တော်တို့အနေကြတော့ဒီနောက်လေးနေနိုင်တယ်မလို့အဖို့လို့ယူဆတယ်ဆိုရင်တော့ကျွန်တော်အနေနဲ့တော့ဒီလက်တလောမှာဆောင်ရွက်ပေးနိုင်ပြအကြောင်းတော့မရှိသေးပါဘူ
းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းက VOA ရဲ့မေးမြန်းချက်ကို Viber ကတဆင့်အတန်ဖိုင်တဲ့မီဒီယာတွေကိုသတင်းထုတ်ပြန်ခဲ့တာပါအင်္ဂါနေ့တုန်းကဟွန်ဆန်ကအနာသိစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ online ကနေတွေ့ဆုံခဲ့ချိန်မှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံွယ်တောင်းခဲ့တာပါဆယ်စုနှစ်၄ခုနေပါကြာကမ္ဘောဒီးယားမှာအနာရယူခဲ့တဲ့ဟွန်ဆန်ဟာမနေ့ကတားဖြစ်သူဟွန်မာနက်ကိုဝင်းကျုပ်ရာသူလွှဲပေးခဲ့ပြီးလက်ရှိအထက်လွှတ်တော်ဥက္ကဋ္ဌဖြင့်ဆက်ရှိနေတာပါစစ်ကောင်စီပြောခွင့်ရရင်ထုတ်ပြန်ချက်တည်းမှာတော့ဟွန်ဆန်နဲ့အနာသိန်းခေါင်းဆောင်တို့ဟာနှစ်နိုင်ငံချစ်ချည်အာဆီယံဒေသအရေးရွေးကောက်ပွဲကိစ္စဆွေးနွေးခဲ့တယ်လို့ပြောပါတယ် ကမ္ဘောဒီးယားမှာဝန်ကြားသေးခင်တုန်းကရွေးကောက်ပွဲကျင်းပခဲ့တာဖြစ်လို့စစ်ကောင်စီကကျင်းပဖို့ရှိတဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လေးလာတာအကြံပြုတာတွေပြုလုပ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
and then မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00ထိ5.24kHz 12.13kHz 5.40kHz 13.5kHz 5.85kHz 5.90kHz 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 ရှင
်ချက်တာပရီနေမနေ့ VOA ရဲ့သတင်းတွေကိုဆက်လက်ကြညာပေးပါမယ်ခင်ဗျာစစ်ကောင်စီအားရိုဂျာတွေကိုစစ်သားတစ်စုဆောင်းပြီးစစ်တနန်းပေးရမှာအစ္စလမ်ဘာသာရေးအခြေခံဂျီဟတ်ဝါဒနဲ့ဟောပြောစည်းရုံးနေတယ်လို့စစ်သားဖြစ်စုဆောင်းခံခဲ့ရတာလေထွက်ပြေးလာသူတူကိုကူကပြီး American ငြိမ်းချမ်းရေး Institute USIP ရဲ့လေ့လာချက်စာတမ်းတစ်ခုမှာဗုဒ္ဓဦးနေ့ကဖော်ပြပါတယ်တမန်တော်မိုဟာမက်ကိုဖျားသခင်ကလမ်းညွှန်ခဲ့တဲ့အချိန် GS စစ်ပွဲဆင်နွှဲရမယ်ဘာသာရေးရဆိုရင်မင်းတို့အသက်တွေဆုံးရှုံးရရင်တော့အလဲသာမဖြစ်ဘူးလို့စစ်တနန်းမှာပြောတယ်လို့အသက်22နှစ်အရွယ်အထမစစ်သားစုဆောင်းခံခဲ့ရတဲ့ရိုဟင်ဂျာလူငယ်တူကပြောတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေကသူ့ကိုတလနဲ့ချိန်ပြီးရွာကနေခေါ်သွားခဲ့တာလို့ဆိုပါတယ်သူနဲ့တူစစ်တနန်းအတူတက်ခဲ့ရတဲ့ရိုဟင်ဂျာလူငယ်50လောက်ကိုအာရခတ်တပ်တော် AA အခိုင်မာရှိနေတဲ့နေရာကိုဆေလွတ်ခဲ့ချိန်မှာသူဟာဘင်္ဂလားဒေ့ရှ်နယ်စပ်ကိုဖျက်ပြီးကော့ပဇားမြို့ကိုအရောက်ထွက်ပြေးခဲ့တယ်လို့ဆိုပါတယ်စစ်ရေးအတွေ့အကြုံမရှိသူတွေကိုဒီလို AA ဆုံးမထားတဲ့နေရာတွေကိုအတင်းကျပ်ဆေလွတ်တာကတေရင်းကိုတွန့်ပို့တာပဲလို့အဲ့ဒီလူငယ်ကပြောပါတယ်သူတို့နေထိုင်နေတဲ့ရွာရိုဂျာတွေအားလုံးစိုးရင်ထိတ်လန့်ကြပြီးနေဆက်ဖြတ်ကျော်ထွက်ပြေးနိုင်မယ့်အခွင့်အရေးရှိရင်ထွက်ပြေးလိုကြတယ်လို့လည်းပြောထားပါတယ်ညာဘင်္ဂလားဒေ့ရှ်စခန်းတွေကနေပင်လယ်ခီးနဲ့ထွက်ပြေးကြတဲ့ရိုဂျာဒုက္ခသည်အမျိုးသမီးတွေဟာလမ်းခီးမှာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်တာတွေခံခဲ့ရတယ်လို့ကိုယ်တိုင်ကြုံတွေ့သရသူတွေနဲ့မျက်မြင်သက်သူတွေကိုမေးမြန်းပြီး AP သတင်းဌာနကပုံတုံးတွေမှာဖော်ပြပါတယ်နာမည်ဝက်အန်လို့ပေးထားတဲ့အသက်၁၂နှစ်အရွယ်မျိုးသမီးငယ်ကသူ့ကိုသမောမာလိန်မှုနဲ့ဝန်ထမ်းတွေကအာရမပြုချက်နှိပ်စက်ခဲ့ပြီးသူတို့ဆန္ဒကိုမနာခံရင်စတပ်ပြစ်မယ်လို့ချိန်ချောက်ခဲ့တယ်လို့ဆိုပါတယ်။မာလိန်မှုခန်းထဲမှာသူ့ကိုအဖွဲလိုက်အာရမပြုချက်ငယ်တာဖြစ်ပြီးတခြားမျိုးသမီးငယ်တွေကလည်းအခန်းထဲကိုလာဖို့ခေါ်ခဲ့ပြီးမလာရင်သမောကိုပေါက်ပြစ်မယ်လို့ချိန်ချောက်ခဲ့တယ်လို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်တွေကယာယီစခန်းတစ်ခုမှာ AP သတင်းဌာနကတွေ့ဆုံမေးမြန်းထားတဲ့အဲ့ဒီအမျိုးသမီးငယ်ဟာမိသားစုမပါဘဲနဲ့ပင်လယ်ခီးထွက်လာတာဖြစ်ပြီးမလေးရှားမှာသူနဲ့လူချင်းတစ်ခါမှမဆုံမှုတဲ့မျိုးသားတုံးနဲ့လက်ထပ်ဖို့စီစဉ်ထားတယ်လို့ပြောပါတယ်။အာချေးပြည်နယ်ကမ်းလွန်မှာမလာလုံကအဲ့ဒီအမျိုးသမီးငယ်ပါလာတဲ့လေသမောင်းဟာတိတ်မောက်ခဲ့ပြီးလူ85ဦးကိုအင်ဒိုနီးရှားအနာပိုင်နယ်ဒေသခံ၅ဖမ်းသမားတွေကကယ်တင်ခဲ့ရတာပါ။လေနှစ်မြုပ်မှုကြောင့်အနည်းဆုံးကလေး28ဦးပါဝင်တခြားခီးတဲ့68ဦးသေဆုံးခဲ့ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမဏိပူရပြည်နယ်ကမ်ဂျွန်ခရိုင်ထဲမှာမြန်မာနိုင်ငံကနေတရမဝင်ဝင်ရောက်လာသူ9459ဦးရှိပြီးအဲ့ထက်ကရွှေပြောင်းနေထိုင်သူ9183ဦးရဲ့ကိုယ်ရေးအချက်လက်တွေကိုမှတ်တမ်းတင်ထားပြီးဖြစ်ကြောင်းမဏိပူပြည်နယ်ဝန်ကြီးချုပ်ဘီယန်ဆင်းကဗုဒ္ဓဦးနေ့မှာလူမှုကွန်ရက် X ကတဆင့်ကြေညာပါတယ်။ဒါဟာမေလ9ရက်နေ့ထိစရင်ဖြစ်ပြီးတရမဝင်ဝင်ရောက်လာသူတွေကိုတင်ထုတ်တဲ့လုပ်ငန်းစဉ်တွေဆက်လက်လုပ်ဆောင်နေတယ်လို့ဆိုပါတယ်။လက်ရှိမှာတော့ရွှေပြောင်းနေထိုင်သူအားလုံးကိုလူသားချင်းစာနာထောင်မှုဆိုင်ရာအကူအညီပေးနေတယ်လို့ပြောပါတယ်။ဝင်းကျုပ်ဘီယန်ဆင်းကယင်လတုန်းကလည်းဒေသတွေမှာတရမဝင်နေထိုင်လာသူတွေနဲ့ရွာသစ်996ရွာပေါပေါလာတာကိုထောက်ပြခဲ့မှုပြီးဒါဟာဒေသခံဌာနတိုင်းရင်းသားတွေနဲ့နိုင်ငံတော်လုံခြုံရေးကိုချိန်ချောက်မှုဖြစ်ညွှန်ဆိုခဲ့မှုပါတယ်။ပြီးခဲ့တဲ့မေလ2ရက်နေ့လောက်ကတော့မဏိပူရအစိုးရဟာတရမဝင်လာသူတွေပြန်ပို့ရေးပထမအဆင့်အနေနဲ့မိုရေတမူးနေဆက်ကတဆင့်လူ38ဦးကိုမြန်မာဘက်ကိုပြန်ပို့ခဲ့ပါတယ်။ပြီးလဲခဲ့တဲ့မတ်လတုန်းကတော့မိုရီမျိုးကအင်ဖာနိုင်ငံတကာလေစစ်ကတဆယ်လဲမျိုးသမီးတွေပါဝင်မြန်မာနိုင်ငံသား9ဦးကိုပြန်ပို့ခဲ့တယ်ဆိုတဲ့သတင်းတွေအိန္ဒိယမီဒီယာတွေမှာဖော်ပြခဲ့ဘူးကြပါတယ်ခင
်ကိုငင်းချင်အေးပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါကျားပြင်းတဲ့ဒေတာအခေါ်ကင်းဤပြဖားဆောင်မျိုးအခြေဆိုင်စစ်ကောင်စီတရင်ဌာနချုပ်စခန်းတွေမှာမေလ၈ရက်နေ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်။နှစ်ဖက်အထိအခက်ကြဆုံရှိခဲ့တယ်လို့ပြီးခဲ့တဲ့လကတော့စစ်ကောင်စီတပ်ဖွဲ့ဝင်အတော်များများလက်နက်ချခဲ့ကြတယ်လို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ဘဟုပြန်ကြားရေးတာဝန်ရှိသူတအဲဆိုက VOA ကိုပြောပါတယ်။ဖားဆောင်တိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစော်မှုကျော်ကပြောပြပေးပါမယ်ရှင်။
ပြီးခဲ့တဲ့လပိုင်းကလေးကဂျိုကြားတိုက်ပွဲတွေရှိခဲ့တဲ့ဖားဆောင်မြို့မှာမေလ၄ရက်နေ့ကနေမေလ၈ရက်နေ့အထိ၄ရက်ဆက်တိုက်နှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။ဖားဆောင်မြို့အခြေဆိုင်စစ်ကောင်စီရဲ့ခလာယ 134နဲ့ခလာယ135တပ်ရင်းတွေကိုဂရင်းနီတော်လန်ရေးဖူပေါင်းတပ်ဖွဲ့တွေထိုးစစ်ဆင်ပိတ်ဆို့ထားပြီးနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေတာလို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအက်ဆိုးက VOA ကိုပြောပါတယ်
ဖာဆောင်မှာတော့ခလာယာ134ကိုခုချိန်ထိကျွန်တော်တို့တော်လိုင်းတပ်ဖွဲ့တွေကတော့ဝိုင်းရံပိတ်ဆို့တိုက်ခိုက်နေကြောင်းပဲပေါ့နော်။နောက်တစ်ခုကတော့ဒီဧပြီလအတွင်းမှာစစ်ရေးထုတ်ပြန်ချက်မှာထုတ်ပြန်တဲ့အတိုင်းမှာပဲမော်လခဲကနေဖာဆောင်အစစ်ကူလာတဲ့စစ်ကောင်စစ်ကြောင်းတော်လိုင်းတပ်ဖွဲ့တွေကဝိုင်းဝဖိုက်ပိတ်ဆို့တိုက်ခိုက်တဲ့အခါမှာစစ်ကောင်စစ်ဘက်ကထိခိုက်ကြဆုံများတဲ့အတွက်56ဦးတည်းနဲ့ချခဲ့တာဖြစ်ပါတယ်
။ပြီးခဲ့တဲ့ဧပြီ17ရက်နေ့ကဘော်လခဲကနေဖာဆောင်မြို့ကိုအင်အားတရာပါတဲ့ခမာယ516ခမာယ515ခလာယ1နဲ့ခလာယ135ပူပေါင်းတပ်ရင်းစစ်ကောင်စီစစ်ကြောင်းတွေထိုးစစ်ဆင်လာရမှာတော်လန်ရေးပူပေါင်းတပ်တွေတနေကုန်ဖြတ်တောက်တိုက်ခိုက်ခဲ့တယ်လို့ KNDF ကထုတ်ပြန်ထားပါတယ်။အဲ့ဒီမှာစစ်ကောင်စီဘက်ကအယောက်50ကျော်လောက်သေဆုံးပြီးတပ်ရင်းမှုဒူးရင်းမှုအပါအဝင်56ဦးလက်နက်ချအညံ့ခံခဲ့တယ်လို့မေလ6ရက်နေ့ကထုတ်ပြန်ထားပါတယ်။လက်နက်ကြီးလက်နက်ငယ်မျိုးစုံ80ကျော်နဲ့ခရမ်းမိကြောင်များလည်းသိမ်းဆည်းရမိခဲ့ကြောင်းဖော်ပြထားပါတယ်။မေလ6ရက်နေ့ကလည်းဘော်လခဲကနေဖားဆောင်ဘက်ကိုလာတဲ့ထောက်ပို့ရဟတ်ယာဉ်တစင်းကိုတော်လန်ရေးအင်အားစုဘက်ကပစ်ချနိုင်ခဲ့ပြီးရဟတ်ယာဉ်မှုအပါအဝင်9ဦးထက်မနည်းသေဆုံးခဲ့တယ်လို့သိရပါတယ်။အခုလိုဖားဆောင်မြို့မှာနေစဉ်ဆိုသလိုတိုက်ပွဲဖြစ်ပွားနေတာကြောင့်စစ်ဘေးဒဏ်ခံရတဲ့ဒေသခံတွေထပ်ဆင့်ပြေးရှောင်ရတာရှိတယ်လို့ကရင်ဒီလူအခွင့်ရေးအဖွဲ့တီထောင်သူကိုပညာကပြောပါတယ
်တိုက်ပွဲရရတိုင်းကြီးပါရှိတယ်ဟိုအကြည့်တဲ့တိုက်ပွဲဖြစ်တာနဲ့နည်းနည်းပါဖြစ်ခါတာပဲရှိတော့เนาะဒီမဲ့ဒီရက်ပိုင်းကတော့တိုက်ပွဲပူပြင်းထန်တော့ဗောနော်စီပေဆောင်တွေကတော့တိုက်ပွဲဆက်ဖြစ်ကြတဲ့အချွေလာတာရှိတယ်လို့တချို့လဲကျွန်တော်တို့ဒီဒလန်ရန်စုတဲ့ကဲထိုးရတဲ့ဟာတွေရှိတော့ဗောနော်တချို့စီပေဆောင်တွေကတော့ထပ်ဆင့်ပြေးရတာရှိတော့ဗောနော်တချို့စီပေဆောင်ကတော့ဒါဥဆုံးအချိန်ချွေလာလဲရှိပါတယ်ဒါရဖန်ဆောင်ရဲ့စီပေဆောင်အချိန်တွေပါ
စစ်ပြေဒုက္ခတွေတွေဟာဖားဆောင်မျိုးတွေကဘေးကင်းတဲ့နေရာတချို့မှာတင်းရှောင်နေကြသလိုမဲဆဲမျိုးနယ်နဲ့နီးစပ်ရာမျိုးတွေမှာလည်းတွားရောက်ခိုလုံကြတယ်လို့လည်းသိရပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းကနေပါခတ်ဆိတ်ဆိတ်ဘုံကျဲတိုက်ခိုက်တာတွေရှိနေပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ဧပြီလအတွင်းကလေးသူငယ်အပါအဝင်အရသာစုစုပေါင်း10ဦးသေဆုံးပြီး30ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့သလိုအကြောင်းမဲ့ဖမ်းဆီးတပ်ဖြတ်ခံရသူ5ဦးနဲ့နေအိမ်30ကျော်ထိခိုက်ပျက်စီးခဲ့တယ်လို့ KNDF ရဲ့မေလ6ရက်နေ့ထုတ်ပြန်ကြမ်းမှာဖော်ပြထားပါတယ်။လက်တလောဖားဆောင်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး
။ရိုဟင်ဂျာရေပေါ်မြန်မာစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဲချက်နဲ့အာဂျင်တီးနားတရားရုံးကကြားနာစစ်ဆင်းနေတဲ့အမှုမှာတပ်တွေအထောက်အထားတွေရထားပြီးဖြစ်တဲ့အတွက်ဒီနေ့အတွင်းနိုင်ငံတကာဖန်ဝရံထုတ်လိမ့်မယ်လို့ခန့်မှန်းချောင်းအာဂျင်တီးနားလူခွင့်ရေးရှင်နေသောမတ်စ်ကင်တနာကပြောပါတယ်။2019ခုနှစ်ကတည်းကဆွဲတင်ခန့်ချတဲ့အမှုမှာဗိုလ်ချုပ်မှုကြီးမြောင်လိုက်အပါအဝင်စစ်ကောင်စီရဲ့ဖွဲ့ဝင်စစ်ဗိုလ်ချုပ်တွေကိုအဓိကတရားခံတွေအဖြစ်ဆွဆွဲထားတာပါ။ရိုဟင်ဂျာရီရဲ့အချို့ဆောင်ရှင်တွေအဖြစ်ဆောင်ရွက်နေသူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဟောင်းမစ္စတာကင်တန်နာကိုမိုက်အင်ချင်းနိုင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ Thank you Mr. Quintana for being with us.
Yes, thank you.
So first of all we would like to know that
Rohingya ရဲ့အကျိုးဆောင်ရှင်တွေတူအနေနဲ့ပေါ့နော်အခုဒီအာဂျင်တီးနားတရားရုံးမှာကြားနာနေတဲ့အမှုကိစ္စကဘလောက်ထိအရေးပါသလဲနောက်ပြီးတော့ဒီ Rohingya တရားမျှတမှုရဖို့အတွက်ဖြစ်နိုင်ကြီးအလားလားပေါ့နော်အဲ့ဒါကရောဘလောက်ထိရှိမလဲဆိုတာကိုရှင်းပြပေးလို့ရမလားရှင
် For the in this case for the Rohingya community
ရိုဟင်ဂျာအတိုင်းဝိုင်းအတွက်အာဂျင်တီးနားတရားရုံးကကင်တွယ်နေတဲ့အမှုဟာလွန်မဲ့အရေးကြီးပါတယ်။လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုကိုရင်ဆိုင်ခဲ့ရပြီးတော့အသက်မသေလွတ်မြောက်လာသူတွေအနေနဲ့တရားမျှတမှုတွေရဖို့အာဂျင်တီးနားတရားရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်ပိုင်ခွင့် Universal Jurisdiction နဲ့အညီအခွင့်အလမ်းတွေရမှာဖြစ်ပါတယ်။ဒါကအာဂျင်တီးနား Buenos Aires တရားရုံးမှာအကောင့်ထဲပေါ်နေပါတယ်။အခုဆိုလို့ရှိရင်တရားရုံးကနေပြီးတော့အမှုကိုလက်ခံထားပြီးရခိုင်ပြည်နယ်မှာ2019ခုနှစ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်လို့ကြားနာဆက်ဆင်းနေပါတယ်။တစ်ဖက်မှာလည်းအာဂျင်တီးနားတရားရုံးမှာအစင်းလိုက်ဆောင်နေတဲ့အပိုင်းမှာအခက်အခဲစိန်ခေါ်မှုမြောက်များရှိနေပေမဲ့တရားရုံးကနေပြီးတော့တပ်သေးအထောက်အထားတွေစတင်ရနေပါပြီ။တကယ်တမ်းပြောရရင် Buenos Aires တရားရုံးရှေ့မှောက်မှာ ရိုဟင်ဂျာခုနှစ်ဦးကိုယ်တိုင်သူတို့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကိုလာရောက်ထွက်ဆိုခဲ့ပြီးပါပြီ။သူတို့ဟာ2018ခုနှစ်ကလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိရောက်ခဲ့တဲ့ဆိုတဲ့မြန်မာစစ်တပ်ရဲ့အင်အားသုံးနေမြေရှင်းလင်းရေးမှာအသက်မသေးပဲလွတ်မြောက်လာသူတွေဖြစ်ပါတယ်။သူတို့အပေါ်မှာကြားနာစစ်ဆေးမှုဟာအလွန်အရေးကြီးတဲ့အဆင့်ဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကနေပြီးတော့လွတ်မြောက်လာသူတွေအနေနဲ့သူတို့ရင်ဆိုင်ခဲ့ရတဲ့ပြင်းထန်လာတဲ့ဖိနှိပ်မှုတွေကိုအာဂျင်တီးနားတရားရုံးကကြားနာဖို့အခွင့်အလမ်းရခဲ့တာပါ။ရိုဟင်ဂျာတွေအတွက်တော့သူတို့ရင်ဆိုင်ခဲ့ရတဲ့ဆိုးဝါးလာတဲ့ဖိရက်တွေအတွက်တရားမျှတမှုရဖို့အခွင့်အလမ်းရရှိခဲ့တာလည်းဖြစ်ပါတယ်။အခုဆိုလို့ရှိရင်တရားရုံးကသူတို့ရထားတဲ့တပ်သေးအထောက်အထားတွေကိုစစ်ရာဇဝတ်မှုကျူးလွန်တဲ့အမှုကိုစုံစမ်းစစ်ဆေးနေတဲ့ပုံစံအတိုင်းစစ်ဆေးနေပါတယ်။ဒါပြင်တော့နောက်လာမယ့်အဆင့်ကတော့ပြစ်မှုကျူးလွန်သူတွေကိုအာဂျင်တီးနားတရားရုံးကဆင့်ခေါ်မှာဖြစ်ပါတယ်။ဖြစ်လာနိုင်တဲ့နီလန်ကတော့ဆွဆွဲခံထားရသူတွေကိုစင့်ခေါ်ဖို့နိုင်ငံတကာဖမ်းဝရမ်းကိုအာဂျင်တီးနားတရားရုံးကထုတ်လာနိုင်ပါတယ်။ဒီနေရာမှာဂျနီဗာအခြေစိုက်ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးယနေ့အဖွဲ့ကနေအာဂျင်တီးနားတရားရုံးကိုလိုအပ်တဲ့အချက်အလက်တွေပံ့ပိုးပေးနေတာဟာတကယ့်ကိုအရေးပါပါတယ်။ဒါကြောင့်လည်းအာဂျင်တီးနားတရားရုံးမှာအမှုနဲ့ပတ်သက်လို့အရေးကြီးတဲ့သက်တည်အထောက်အထားတွေရရှိထားပါတယ်။ဒီမှုကိုဆွဲတင်ထားတဲ့ဗြိတိန်ခြေစိုက်မြမရိုဂျာဖွဲ့စည်းရောရိုဂျာရဲ့အကျိုးဆောင်ဖြစ်လိုက်ပါဆွမ်းနေတဲ့ကျွန်တော်တို့ရှိနေဖွဲ့ရည်အနေနဲ့မြင်တာကတရားရုံးကနေနိုင်ငံတကာဖမ်းဝရမ်းထုတ်မဲ့အလားလာများနေပါတယ်အဲ့ဒီတော့လည်းကျွန်တော်တို့ကြိုးပမ်းပြင်ဆင်နေကြပါတယ
် But since the case was filed in
ဒါပေမဲ့ဒီမှုကိုအာဂျင်တီးနားတရားရုံးမှာ2019ခုနှစ်ကတင်သွင်းတော့ကပေါ့နော်မြန်မာစစ်တပ်ကတုံ့ပြန်ထားတာရှိပါတယ်။အခုတော့အာဏာသိမ်းထားတဲ့စစ်ကောင်စီပေါ့နော်။ဆိုတော့သူတို့ပြောထားတာကနိုင်ငံတကာမှာသူတို့ကိုဖမ်းဝရမ်းထုတ်ရင်လည်းသူတို့ယူဆိုင်မှာမဟုတ်ဘူး။နောက်ပြီးတော့လည်းဒီအမှုမှာလုံးဝပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။အဲ့တော့ Mr. Quintana ရဘက်ကနောက်တဆင့်ကိုဘယ်လိုဆက်လုပ်နိုင်မလဲရှင
်။ Well, of course we knew that. In fact,the reason why Argentina
အစိုးရဒါမှမဟုတ်စစ်ကောင်စီအနေနဲ့အာဂျင်တီးနားတရားရုံးနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုတာကျွန်တော်တို့ရှင်းလင်းလင်းသိထားတာပါဒါပေမဲ့အာဂျင်တီးနားတရားရုံးကနိုင်ငံတကာဖမ်းဝရမ်းထုတ်တဲ့အချိန်ဒါမှမဟုတ်ဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင်တရားရုံးအမိန့်ဖြစ်တဲ့ဖမ်းဝရမ်းတွေကိုကမ္ဘာတစ်ဝှမ်းလုံးကိုပို့ဖို့ကျွန်တော်တို့ကအဆိုပြုမှာပါကုလသမဂ္ဂဒါမကအာဆီယံနိုင်ငံတွေအစ္စလာမ်နိုင်ငံများအဖွဲ့ချုပ်အပါအဝင်ဥရောပသမဂ္ဂနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့မြန်မာနိုင်ငံကလူတူးချင်းစီပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူထားတဲ့နိုင်ငံတွေကိုဒီဖမ်းဝရမ်းတွေကိုပြေးပို့သွားဖို့တောင်းဆိုမှာဖြစ်ပါတယ်။အဲဒီကတဆင့်ပြီးတဆင့်သွားမှာဖြစ်တယ်လို့ပထမဆင့်ကတော့နိုင်ငံတကာဖမ်းဝရမ်းထုတ်ရေးဖြစ်ပါတယ်။ဒါဟာစစ်အာဏာရှင်တွေရဲ့ဖိနှိပ်နှိမ့်ပတ်မှုခံနေရတဲ့ရိုဟင်ဂျာတွေနဲ့တခြားမြန်မာနိုင်ငံသားတွေကိုပြီးတဲ့သတင်းစကားဖြစ်ပါလိမ့်မယ်။ဒါကတော့သူတို့ရင်ဆိုင်ခဲ့ရတဲ့ရင်ဆိုင်နေရတဲ့အဖြစ်အပျက်တွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မေ့မထားတဲ့အပြင်တရားမျှတမှုရဖို့အတွက်နီလန်အားလုံးအစွမ်းကုန်အသုံးပြုသွားမယ်ဆိုတာပဲဖြစ်ပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းကအကြောင်းမျိုးမျိုးကြောင့်ပြစ်ဒဏ်ချခံခဲ့ရတဲ့မြန်မာနိုင်ငံသား109ဦးကိုမေလ10ရက်နေ့နေ့လယ်ပိုင်းမှာထိုင်းအာဏာပိုင်တွေကရနောင်းမြို့ကနေကော့တောင်းကိုပြန်လွှဲပြောင်းပေးခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံတောင်ပိုင်းကအချင်းတောင်အသီးသီးမှာအကြောင်းမျိုးမျိုးကြောင့်ပြစ်ဒဏ်ချခံခဲ့ရတဲ့မြန်မာနိုင်ငံသား109ဦးကိုမေလ10ရက်နေ့နေ့လယ်ပိုင်းမှာထိုင်းအာဏာပိုင်တွေကရနောင်းမြို့ကနေကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ
်။109ယောက်ပေါ့။109ယောက်မှာယောက်ျားလေးက89ယောက်၊နေလေးက24ယောက်။ကလေးလည်းပါအမှဒီကောက်မှာကလေးကကလေးမိန်းကလေး3ယောက်နဲ့ယောက်ျားလေး2ယောက်ပေါ့။အဲအဲ့ဒါပါ။လူကတော့အဲရနောင်းလာပါကအစုပ်ကိုဟိုပြန်ဖို့နေရပြန်ဖို့ကိုပို့လာတော့ထောင်နေတဲ့တုတ်တွေအစီအစီအမြင်ပြီးတော့အကြောင်းကြောင်းတော့နော်အဲ့လိုဖန်ခံပြီးတော့ရောက်နေတဲ့လူတွေကအလဲကြမ်းလာပါကကျွန်တော်နောက်အချောင်းနေပြီးတော့ပြန်ဖို့လာပေါ့
ထိုင်းနိုင်ငံတောင်ပိုင်းကရနောင်းလာပါကအချောင်းမှာယာနဲ့ချီရှိတဲ့မြန်မာတွေရှိနေပြီးအချောင်းထဲမှာပဲလနဲ့ချီကြန့်ကြပြီးနေထိုင်နေရတာကြောင့်နေရပြန်ဖို့အတွက်ဆန္ဒပြတောင်းဆိုတာတွေလည်းနှစ်စဉ်ဖြစ်ပေါ်လေးရှိပါတယ်။ကိုဗစ်ကပ်ဘေးကာလကစပြီးမြန်မာဘက်ကလက်ခံနိုင်တဲ့အရေးအတွက်ကိုသာထိုင်းဘက်ကပြန်ပို့ပေးခဲ့ရတာကြောင့်လည်းရနောင်းအချုပ်ထဲမှာမြန်မာတွေစုပုံနေတာတွေဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ
်။ဟာရနောင်းအချုပ်မှာကိုအရန်နဲ့ချီတဲ့သူကအများကြီးရှိနေပါတယ်။ဒါပေမဲ့အဓိကသူတို့ကပြန်ပို့ကဗမာဘက်အခြေအနေကြီးရောပုံမှန်အရှင်ဖွင့်ပြရယူရတာဗမာဘက်ကအာဒီကနေရစင်းပို့လိုက်အဲ့ဒီသူတွေโอเคโอเคလက်ခံနေဆိုမှသူတို့ကပို့ပေးရဆိုတော့တလောက်ပုံမှန်2ချိန်မော်လောမော်ပေါ့နော်သူကတော့အာ တဲ့ဒီသဘောလို့ပြင်တာပေါ့အဲအဲ့လိုမျိုးပေါ့ပုံမှန်တော့ကျော်တလ20ပေါ့
ထိုင်းနိုင်ငံဘက်ချန်းကရနောင်းမြို့အာနာပိုင်နေတဲ့အတူမြန်မာလူသမားတန်ရာရှိဖြစ်တဲ့ဦးမိုးစောကနေရပြန်ပို့ခံရသူတွေကိုလိုက်ပါပို့ဆောင်ခဲ့ပြီးထိုင်းနိုင်ငံအတွင်းပြန်ဝင်တဲ့အခါမှာတရားဝင်နီးလန်းနေတဲ့သားကိုလာရောက်ဖို့အတွက်ပြောကြားခဲ့ပါတယ်။အခုဆိုရင်မြန်မာနိုင်ငံကအမျိုးသားတွေပြည်ပနိုင်ငံကိုထွက်ပြီးတော့အလုပ်လုပ်ခွင့်ရယူပိတ်ပင်ထားတဲ့အတွက်လည်းထိုင်းနိုင်ငံတဲကိုနေ့စဉ်အထောက်ထားမဲ့တွေအများအပြားဝင်ရောက်လာနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာလူငယ်တွေစစ်မှုထမ်းရတဲ့ဥပဒေထွက်ပေါ်ပြီးမှထိုင်းနိုင်ငံရဲ့နယ်စပ်အသီးသီးကနေမြန်မာတွေဟာတရားမဝင်တဲ့နီးလန်းနေနဲ့ဝင်ရောက်လာနေပြီးဖမ်းမိတဲ့အခါမှာတော့လောက်ဝကဥပဒေရထောင်ဒဏ်45ရက်ကျခံပြီးမှသာနယ်စပ်လောက်ဝကအချုပ်တွေကနေရက်ကိုပြန်ပို့ပေးခဲ့တာဖြစ်ပါတယ်ရှင်
မြန်မာဆရာသတင်းဆောင်မတွေပြီးမှတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်အိန္ဒိယနိုင်ငံ New Delhi မြို့တော်ကမွတ်စလင်အများစုနေထိုင်ရာရပ်ကွက်မှာလွန်ခဲ့တဲ့၄နှစ်ကအစ်စ်ပြတ်ထန်းလိုက်တဲ့နိုင်ငံသားဥပဒေကြောင့်လာရီနယ်ချီဆန္ဒပြပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့နေရာဟာအခုတော့စားတောက်ဆိုင်ဒန်းတွေနဲ့စီကားနေပါပြီ။ဒေသခံတွေကတော့တချင်းကဆန္ဒပြပွဲတွေကနေမတူကွဲပြားတဲ့လူမှုအတိုင်းဝန်ကလူတွေကိုအစားအသောက်တွေညှ့ဝေရင်းစုစည်းမှုရစေခဲ့တဲ့နေရာအဖြစ်ဆက်ဆက်ပြောဆိုကြပါတယ်။New Delhi မြို့တော်ကနေအန်ဂျနာပါစရီချပြပို့တဲ့သတင်းဆောင်မကိုတော့မခင်ဖြူထွေးကတင်ပြပေးပါမယ်ရှင
်။ New Delhi မြို့တော်ကမွတ်စလင်များစုနေထိုင်တဲ့ဒီရပ်ကွက်ဟာလူငယ်တဲ့၄နှစ်လောက်အထိလူတိများလာတဲ့နေရာတော့မဟုတ်ပါဘူး။2019ခုနှစ်ကုန်နဲ့2020ဖြစ်နှစ်မှာတော့ဟိန္ဒူမျိုးသားရေးဝါဒီဆူယာကပြထန်းလိုက်တဲ့နိုင်ငံသားဥပဒေသစ်ဟာမွတ်စလင်တွေကိုခွဲခြားဆက်ဆံတယ်လို့ဆိုပြီးကြောက်ကန့်ကွက်တဲ့အနေနဲ့အမျိုးသမီးတွေထောင်ထဲချီပါဝင်ပြီးဝေပြေလမ်းမကြီးပေါ်မှာ၃လကြာထိုင်တဲ့ပိတ်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။လင်းနေကြလာခဲ့ပြီးချိန်မှာတော့ဒီရှာဟီပါရက်ကွက်ဟာဆနပြနေရဖြစ်ကနေလူရည်ရနဲ့ချီကိုဆွဲဆောင်နိုင်တဲ့ဇီးတဲ့ရက်ကွက်တစ်ခုဖြစ်လာပါတယ်။ဆနပြဝဲစီစဉ်သူတွေနဲ့တခြားနေရဒေသတွေကနေသူတို့ကိုလာရောက်ထောက်ခံကြသူတွေအထူးထိုင်ကြစားကြရင်းအခုလိုဇီးတဲ့တစ်ခုဆက်ဆက်ဖြစ်လာခဲ့တာလို့ဒေသခံတွေကပြောဆိုကြပါတယ်။
When you sit in the protest for long, you feel exhausted.
အချိန်ကြာကြီးထိုင်တဲ့ဘေးလုံနေကြတဲ့အချိန်ပြန်မလာတဲ့အခါလက်ဖက်ရည်တောက်ဖို့ဆိုင်ကိုလာကြပါတယ်။လက်ဖက်ရည်တောက်အောင်တယ်မဟုတ်ပဲအတွေးအသစ်တွေလည်းရှာကြတာပေါ့ဗျာ
။ကိုဗစ်ကသက်ချက်တွေညော့သွားတဲ့အခါမှာတော့လူတွေပုံမှန်ပြန်လည်သွားလာလှုပ်ရှားလာကြပါတယ်။ဆမပြချိန်တုန်းကဒေသခံတွေနဲ့တခြားနေရာတွေကနေလာကြတဲ့သူတို့ကိုထောက်ခံတဲ့သူတွေကဆမပြသူတွေအတွက်အစားအစာတွေကိုမျှဝေပေးရင်လူတွေထွေထွေပြပြကကရှိခဲ့တာတွေကအခုအချိန်မှာသူတို့ကိုပြန်လဲစုစည်းနိုင်ခဲ့တာဖြစ်တယ်လို့သတင်းတောက် Tanushree Basin ကပြောပါတယ
် It created bonds of solidarity I think a lot of people
သူစီမှုတစ်ခုဖန်တီးပေးခဲ့တာပါပဲဘဝမျိုးစုံကလာကြတဲ့သူတွေဒီဆန္ဒပြနေရာမှာစုစည်းပြီးကြပြီးတော့အစားအသောက်တွေမျှဝေရင်းနဲ့အချင်းချင်းဆက်နွယ်မှုပိုရစေခဲ့ပါတယ်ကိုကတယောက်ယောက်ကိုကြွေးတာဒါမှမဟုတ်တယောက်ယောက်ကကိုယ့်ကိုပြန်ကြွေးတာဒါတွေကလည်းသွေးစီမှုကိုခံစားရစေပါတယ်
ဒီနေရာမှာလမ်းမေးစင်းဆိုင်တွေနံပါတ်ရလူတီများလာတာနဲ့အများစားတော့ဆိုင်ကြီးတွေလည်းပိုပြီးများလာပါတယ်။အိန္ဒိယမူဂလဟိယာတွေကနေအာဖဂန်နဲ့တူရကီအစားအစာတွေထိရနိုင်ပါတယ်။မိုဟာမက်နော်မန်ကတော့လွန်ခဲ့တဲ့3လကမှစားတော့ဆိုင်စဖွင့်တဲ့သူပါ
။ काफी फेमस हो गए जब से यहां पे प्रोटेस्ट हुए हैं। प्रोटेस्ट होने के बाद से बहुत फेमस हुआ है।
ဆန္ဒပြပွဲတွေနောက်ပိုင်းဒီနေရာကနာမည်ကြီးလာပါတယ်။ဒေလီကလူတီများတဲ့စားတော့ဆိုင်တွေလည်းဒီမှာလာဖွင့်ကြတော့ကျွန်တော်လည်းတဆိုင်ဖွင့်ဖို့ဆုံးဖြတ်လိုက်ပါတယ်။ဟုတ်တယ်တွေကလည်းကောင်းတယ်လို့ပြောပါတယ
်ဒေသခံတွေအတွက်တော့ဒီဈေးတန်းကြီးကစီးပွားရေးတစ်ခုဆိုတာချက်ပူပါတယ်ဟိန္ဒူမျိုးသားရေးဝါဒီ BJP ပါတီရဲ့ဆယ်စုနှစ်နဲ့ချီအုပ်ချုပ်မှုကာလအတွင်းလူနည်းစုတွေထဲမှာအကြီးဆုံးအုပ်စုဖြစ်တဲ့မွတ်စလင်တွေအပေါ်ပြစ်မှတ်ထားခွဲခြားဆက်ဆံမှုတွေနဲ့လူမျိုးရေးမုန်းတီးမှုတွေကြီးထွားလာနေတဲ့အချိန်မှာဒီလိုနေရာမျိုးကနေမွတ်စလင်တွေအပေါ်ထင်မြင်လွဲမှားမှုတွေကိုဖယ်ရှားပေးနိုင်လိမ့်မယ်လို့ဒေသခံတွေကပြောဆိုကြပါတယ်
Just imagine the taboo of a bad Muslim. The taboo where
တွေးကြည့်ပါဗျာမကောင်းတဲ့မွတ်စလင်လို့အပုတ်ချတာမွတ်စလင်တွေကိုအကြမ်းဖက်သမားတွေဖြစ်ပုံဖော်တာနှစ်မျိုးစရာမကောင်းတဲ့နေရာတစ်ခုဖြစ်ပြောဆိုတာဒါတွေကိုဘာနဲ့ဖယ်ရှားမလဲဒီကနေ့ဒီနေရာမှာတော့အစားအသောက်နဲ့ပေါင်းစည်းထားပါတယ်ဒီကလူတွေအများပြားကဒေလီမြို့အပြင်ဘက်ကလာကြတဲ့သူတွေအထူးသဖြင့်မွတ်စလင်မဟုတ်တဲ့သူတွေပါရှဟီဗာကိုသူတို့လာကြပါတယ်အများစုကမွတ်စလင်တွေနဲ့ပထမဆုံးချင်းထိတွေ့ဆက်ဆံဘူးတာပါ
အိန္ဒိယနိုင်ငံမှာကွဲလွဲမှုတွေများနေတဲ့အခုလိုကာလမျိုးမှာဒီလမ်းပေးစည်းဆိုင်တွေကနေတိတိတသာမတူကွဲပြားမှုတွေကိုမြင်ရနိုင်တယ်လို့သတင်းတောက်ဘတ်စင်ကလည်းပြောပါတယ
် I think this is a great microcosm of you know
မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းတွေကြားစုစည်းမှုနဲ့ကြီးမားတဲ့ပူးပေါင်းဆောင်ရွက်မှုတစ်ခုလို့ကျွန်မကတော့ထင်ပါတယ် အပြန်အလှန်လေးစားမှုနဲ့မြစ်တာလည်းထားကြပါရယ်ဒါကအိန္ဒိယနိုင်ငံတစ်ခုလုံးအတူယူလိုက်ပါလှုပ်ဆောင်တဲ့အရာပ
ါဒီလိုဖြစ်လာဖို့ကတော့မွတ်စလင်ဥယျာဉ်တန်းနေရာနေပါရှိတဲ့နိုင်ငံအတွက်ဒီရက်ကွက်ကဒေသခံတွေအများအပြားကမျှော်လင့်နေကြတာလည်းဖြစ်ပါရယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့2024ခုနှစ်မေလ9ရက်ခြားသာပြင်းနေမနက်ခင်းအစီအစဉ်တွေကိုလိုင်းတူမီတာ24.50MHz တိကျကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဂျန်စီအာကစားအစီအစဉ်တို့ကိုမကြာခင်မှာနားဆင်ကြားရဖို့ရှိပါတယ်အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်တရုတ်နဲ့ထိုင်းရဲ့ဂျာဝင်ဆစ်ဆက်မှုကြောင့်လောလောဆယ်တနက်တန်တိတ်နေတဲ့ရှမ်းမြောက်နဲ့မြဝတီဘက်အခြေအနေတွေဘလောက်ထိပိုပြီးတော့အေဂျင့်လာနိုင်ပါသလဲအနောက်ဘက်မှာအောင်ပွဲတွေဇက်တိုက်ရနေတဲ့ AA အရခတ်တက်တော်ကိုကစစ်ကောင်စီနဲ့ဆစ်ဆက်ရေးအတွက်တရုတ်နဲ့အိန္ဒိယတို့ကတိုက်တွန်းဆွဲဆောင်နိုင်ပါမလားဒီသတင်းပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်စန္တာကိုမမျှသစင်အောင်မေးမြန်းဆွေးနွေးချပါတယ်ရှင်
မင်္ဂလာပါဦးကျော်စန္ဒာရှင်
မင်္ဂလာပါနော်ရှင
်ချမ်းမြောက်နဲ့မြဝတီမှာတရုတ်နဲ့ထိုင်းကဝင်ပြီးတော့ဆီဆက်တဲ့အတွက်ပြဿနာတွေကဟိုပြေလည်သွားပြီလို့ပြောလို့ရပါမလားအခုလက်ရှိအခြေအနေကိုအနည်းဆက်ဆုံးဘယ်လိုပြောလို့ရမလဲ
ဒီမောင်ဆုံးကပြေလည်သွားပြီလို့ပြောလို့မရပါဘူးပြေလည်သွားပြီဆိုရဲစကားဟာတိတ်ကိုခိုင်ရောက်နှစ်သက်ဖွယ်ဖြစ်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့ဘောဖြစ်ပါတယ်မပြေလည်သေးပါဘူးသူ့မဲ့တိုက်ပွဲဟာအချိန်နည်းနဲ့ရော့သွားတယ်။နှစ်ဖက်လုံးကတော့ဂိုင်းထားစေ၊ချိန်ထားစေတာဖြစ်တယ်။မှောင်မဖြုတ်ကြဘူးပေါ့လေဒီချိန်မှာ။အဲ့လိုသာပြောမှာဖြစ်ပါတယ်။နှစ်ဖက်လုံးကသူတို့အချိန်တွေကိုစောင့်ကြည့်နေရတဲ့သဘောပါ။ရှမ်းမြောက်ကိုကြည့်မယ်ဆိုရင်တော့ညောင်မဟာမိတ်ဖွဲ့တွေဟာသူတို့လူချင်းတဲ့အနယ်မြေကိုအတိုင်းအတာထိရခဲ့ပြီးပြီးအပေါ်စီးနည်းနည်းရခဲ့တဲ့တောင်သူတို့တရုတ်ကတော်တော်လိုဟန်တာတဲ့တောင်ဒီမှာရက်ထားတဲ့သဘောရှိပါတယ်။သူ့မဲ့လည်းအဲ့ဒီထက်ပိုပြီးထူးခြားလာတဲ့ခုက SSPB ဒီချိန်တော့လုံးဝသူစစ်စည်းလိုင်းကိုသွားနေကြလို့ပြောရမယ် SSPB ကလည်းအခုခါမှာဒီတိုင်းနေလို့တော့မဖြစ်တော့ဘူးဆိုပြီးတော့သူကလည်းတိုက်ပွဲခေါ်တဲ့သဘောမျိုးပြောလာတယ်ဆိုတော့အခုထိကတော့ဘာမှမရှိဘူးသူပဲသူကတချို့အဲ့ဒီဘက်ကကျွမ်းကျင်တဲ့လူတွေသုံးသားချက်နေမြေအချိန်ကြီးအစားပြောပြတာပေါ့လေအဲ့ဒီဘက်မှာအဲ့ဒီဘက်မှာအရေးကြီးတဲ့နေမြေတချို့ကသူကအပေါ်စီးအစင်းသင်းယူထားတာရှိတယ်ဝင်တော့မတိုက်ဘူးသူပဲနီနာမဟာမိတ်နဲ့စစ်ကောင်စီကမှပြန်ပြီးတိုက်ပွဲဖြစ်လာရင်တော့ SSPB ဟာလည်းပဲနီနာမဟာမိတ်ဒီနဲ့တွဲပြီးတော့တိုက်နိုင်တဲ့အခြေအနေဖြစ်လာနိုင်တယ်လို့ပြောပါတယ်ဆိုတော့အခြေအနေဟာနည်းနည်းပြေရတဲ့သဘောရှိတယ်တင်းမှမူကတော့လုံးဝမပြီးပြတ်သေးဘူးပြေလည်တော့လို့ပြောလို့မရပါဘူးထို့နည်းလည်းအောင်ထိုင်းမြန်မာဒေသနဲ့ကိစ္စပတ်သက်လို့လည်းပဲအင်းညီကတော့ဒီလိုမြောက်ပြည်ဘက်ကအလျှော့ပေးဆုံးပေးရတဲ့သဘောမျိုးသိကျင်တဲ့ပုံမပေါ်ပါဘူးသူတို့ကတော့အကြောင်းအမျိုးမျိုးကြောင့်သာသူတို့လည်းပဲခဏလေးရဆိုင်ရတဲ့သဘောဖြစ်မယ်လို့ထင်ပါတယ်
။အဲဒီနေရာမှာဒီတရုတ်နဲ့ထိုင်းရဲ့ဆက်ဆက်ပုံချင်းကဘာကွာချပါလဲ
။ပုံမှန်လင်းလင်းပြောရင်တော့တရုတ်ကသူ့ကိုကြိုးပူပါတယ်လို့ပြောမှာဖြစ်ပါတယ်။တရုတ်ဟာပြဿနာလုံးဝပြည်လဲဖို့အတွက်အဲ့လိုပြဿနာလဲရှိနေပါစေသူ့ဩဇာလဲသုံးလို့ရအောင်ဆိုတော့နှစ်ဖက်လုံးကိုအဖိဖော့ကစားခြင်းတဲ့သဘောကတရုတ်စီမှာပူပြီးတော့တွေးရပါတယ်။ထိုင်းမှာကတော့မြန်မာနိုင်ငံတွင်းမှာစီဘွားရေးအကျိုးစီဘွားရှိတယ်သူတို့နေဆက်ကုံသွဲရေးရှိတယ်တဘာဝတံငွေတို့ဘာလို့နဲ့ပေးယူဝေယူရရှိတယ်ဒါပေမဲ့တရုတ်မှာလို့စီရေးမဟာဗျူဟာကိုအိန္ဒိယသမုဒ္ဒရာထရပ်ပေါက်ဆိုတာတရုတ်မှာအဲ့လိုစီရေးမဟာဗျူဟာလည်းပါတယ်ဆိုတော့တရုတ်ကအကျိုးစီဘွားပုံများတဲ့အတွက်ကြောင့်တရုတ်ကပုံပြီးတော့အရှုံးမြတ်ကိုတွက်ပါလိမ့်မယ်ထိုင်းကတော့အဲ့လောက်တိမဟုတ်ပဲနဲ့ပြဿနာလုံးဝပြည်လဲပြီးငင်းငင်းငင်းငင်းဖြစ်နေတဲ့ဆိုရင်ပဲဘယ်သူပဲတက်တက်ပေါ်လေသဘောကတော့ဒီငင်းငင်းထိတ်နိုင်မဲ့လူရှိရဆိုရင်တော့သူ့အနေနဲ့စီဘွားရေးဆက်လုပ်လို့ရတယ်နေဆက်ကုံသွေးရေးမပြတ်ဘူးဆိုတာမျိုးထိုင်းကလူလာမယ်ထင်ပါတယ်အဲ့ဒါကတော့အဓိကထိုင်းနဲ့တရုတ်ရဲ့ကွာဟာချက်လို့ပြောနိုင်မယ်ထင်ပါတယ်အ
ဲ့တော့သူတို့ဂျာဝင်ဆစ်ဆက်ပေးတဲ့ညီငယ်ကြီးကဘယ်လောက်ထိတည်မြဲနိုင်မှာမလဲ
ပထမဆုံးပြောခဲ့တယ်ဆိုပဲသူတို့ဆစ်ဆက်ပေးတာညီငယ်ကြီးလည်းမဟုတ်ဘူးညီငယ်အဆင့်ကိုလည်းမရောက်ဘူးသူတို့ကလောလောဆယ်အခိုက်အတန့်အဖြစ်အစဉ်ရော့သွားအောင်လုပ်ထားနိုင်ခြင်းသာဖြစ်တယ် တရုတ်ကလုံဝနိုင်ငံရေးအောင်ဆွေးဆက်လိုက်မလားဆိုတာကတော့လုံဝစံတရားရှိပါတယ်ဆိုတော့ပြောခဲ့တဲ့အတိုင်းသူကမတင်မချနဲ့ခွာပြီးကစားခြင်းတဲ့သဘောရှိတယ်ထိုင်းကတော့လုံဝဆွေးဆက်ပေးခြင်းတဲ့သဘောရှိနေတယ်သူကတော့အများကြီးပြောနေတယ်သူဟာထိုင်းကတကယ်လို့သာဒီကိစ္စမှာအအောင်မြင်မြင်ဆွေးဆက်နိုင်ရင်အာဆီယံအတွင်းမှာလည်းပဲတတိယအဖြစ်ပြောရင်အင်ဒိုနီးရှားနဲ့ခေါင်းဆောင်မှုဒေသတွင်းပြိုင်ပွဲမှာထိုင်းကတော်လေးအဆင်တက်သွားနိုင်မှာဖြစ်ပါတယ်ထိုင်းကပို့ပြီးတော့အသုံခွန်ဆိုင်ကြိုးစားလွန်ရှိပါတယ်သို့ပေမဲ့လည်း NUG တို့ KNU တို့ကပြက်ပြက်သားသားပြောထားတာရှိတယ်သူတို့ကတော့စစ်တပ်ဒီနိုင်ငံရေးချုပ်ခွာမယ်ဆိုတာကိုမပြောမချင်းသူတို့ကစစ်တပ်ရေးကိုလုံးဝလက်မခံဘူးလို့ပြောထားတယ်ဆိုတော့တော်လေးတော့အခက်အခဲကြုံမဲ့သဘောဖြစ်ပါတယ်သူတို့ဘလောက်ပဲစစ်စစ်စစ်စစ်ဒါဆက်ပြီးတော့ခရခဲစီအခြေအနေပေါ့လေ။ကိုင်ရတွေ့ရခက်တဲ့အခြေအနေဖြစ်နေဦးမယ်ထင်ပါတယ်
။ဒီနေရာမှာတခုသိချင်တာတရုတ်နဲ့ထိုင်းကစစ်ကောင်စီကိုသဘောကျပါလား။သူတို့ကကူညီရဆိုပေမဲ့ဟိုပြီးပြက်အောင်ဘာလို့မကူညီရပါလဲ
။အဲဟော။တရုတ်ကတော့သူတို့ကပြောပြီးပြီနော်။သူတို့ကအဖြစ်ဖော်နေလူပုကစားမယ်။ဒါပေမဲ့လောလောဆယ်ပြဿနာကစစ်ကောင်စီလုံးဝပြိုကွဲသွားရင် power vacuum ဖြစ်နေမှာ။အင်အားဟာကွဲဖြစ်မှာပမာပြီမှာ။အခုလက်ရှိ NUG ဥဆောင်တဲ့အင်အားစုတွေကလုံးဝတိုင်းပြည်ကိုညင်အောင်ထိန်းနိုင်မလားညင်အောင်ထိန်းမယ်ဆိုတာမပြောမကွဲဖြစ်အောင်အဲ့လောက်ကြီးချုပ်ကန်နိုင်မလားဆိုတာသူတို့အဓိကသံတရားရှိဟန်တူပါတယ်အဲ့လိုမဟုတ်ဘဲနဲ့မြန်မာနိုင်ငံ fail state လို့ပြောကြပြီးဖြူဖြဲဖြစ်တဲ့ဆိုရင်တော့သူတို့နိုင်ငံလုံးကအများကြီးအကျိုးနစ်လာပါလိမ့်မယ်ဒါကြောင့်သူတို့ဒီဟာကိုအဓိကချင့်ချိန်ပြီးတော့စစ်ကောင်စီနေရာမှာတကယ်ပဲဒီအတိုက်ခံအင်အားစုတွေ NUG ပါဝင်တော်လှန်ရေးအင်အားစုတွေပြန်ပြီးတော့တစုတစုရဲ့ညီညီညွတ်ညွတ်ထိန်းနိုင်မယ်လို့သူတို့ခိုင်မာလောက်တဲ့အထောက်အထားရှိပြီဆိုရင်တော့သူတို့ဟာဒါကိုတမျိုးတမျိုးသဘောထားလာပါလိမ့်မယ်။အခုလောလောဆယ်မှာတော့စစ်ကောင်စီနေရာမှာအစားထုတ်နိုင်တဲ့အဆင့်မရောက်သေးဘူးလို့သူတို့သုံးသပ်မှသိကြပါတယ်။စစ်ကောင်စီလုံကပြူလဲသွားခဲ့ရင်ဘယ်သူအစားထုတ်မလဲဆိုတာကိုသူတို့စောင့်ကြည့်ကြတယ်။အဲ့ဒါကိုတွက်ပြီးတော့သူတို့ဟာစစ်ကောင်စီကိုကြိုက်ကြည့်ဖြစ်စေမကြိုက်ကြည့်ဖြစ်စေဒီအတိုင်းပဲထိန်းထိန်းသိမ်းသိမ်းလုပ်နေလို့ထင်ပါတယ်။
တစ်ဖက်မှာလည်းလက်ရှိမှာဒီရခိုင်ဘက်မှာတိုက်ပွဲတွေကတော်တော်ကိုပြင်းထန်နေတာပါအဲ့တော့ဒီပြပပေါ့เนาะအထူးသဖြင့်တရုတ်အနေနဲ့အเจ้าဝင်စီစံနိုင်ပါသလားတရုတ်ရဲ့အကျိုးစီးပွားရခိုင်ပြည်မှာအများကြီးရှိပါတယ
်ဟုတ်ကဲ့အဲ့တရုတ်ရဲ့တကယ်တော့ရခိုင်ကိစ္စကတရုတ်တော်တော်ခေါင်းခဲစရာပြဿနာလို့ပြောမှာဖြစ်ပါတယ်စီးပွားရေးအကျိုးစီးပွားရေးအများကြီးရှိတယ်သူကဘလို့သုံးသက်လဲဆိုရင်တရုတ်ကသာလုံးဝဒီကိစ္စမှာဝင်ရောက်ပြီးတော့တစုံတရာမပြောဘယ်နဲ့တည်းလွတ်ထားမယ်ဆိုရင်အေးဟာရခိုင်တပြည်နယ်လို့မကြခင်သိမ့်ပိုက်သွားလိမ့်မယ်လို့သုံးသပ်ကြသူရှိပါတယ်။အဲ့လိုသိမ့်ပိုက်သွားရင်တရုတ်အတွက်အကျိုးမရှိဘူးလားတရုတ်ကိုအထီးကထားပြောပါလေ။ပူတော်မအဲသူတို့စီးပွားရေးကြောက်ဖြစ်မှာရှိရဲစီးပွားရေးဇုံတို့ဘာလို့ပူတော်မစိတ်ချရလိမ့်မယ်လို့တရုတ်ကခံစားမှာဖြစ်ပါတယ်။ဒါပေမဲ့အဲ့လိုဖြစ်အောင်လက်ပိုက်ကြီးနေလိုက်ရင်လည်းပဲစစ်ကောင်စီရဲ့အချုပ်အခြာအနာကိုသူတို့ကဒါမရှိမဲ့မြင်ပြရရောက်တဲ့အတွက်ကြောင့်ဒါဒီလိုပဲဒီလောက်ထိလဲလုံနိုင်ရမရှိပါဘူး။ဒါဖြင့်သူတို့ဝင်ရောက်စဉ်းစားမလားဆိုရင်လည်းသူတို့ဟဲ့ချမ်းမြောက်မှလို့မင်းတို့ရက်လိုက်တော့ဆိုလို့တော့ရမှာမဟုတ်ဘူးထင်တယ်။အေးကလောက်ထိအရင်နည်းပြုပြီးတော့တိုက်ထားတာဖြစ်တဲ့အတွက်ကြောင့်သူတို့လိုချင်တဲ့အတိုင်းအတာတစ်ခုပေါ့လေ။ PRP စစ်စစ်တယ်လက်လင်ချိုးစစ်စစ်တယ်ဆိုတာကအပေးယူလုပ်ပြီးတော့ဒီနိုင်ရင်တော့တမျိုးတမျိုးဖြစ်လာနိုင်တယ်ထင်ပါတယ်။အဲ့လိုမဟုတ်ရင်တော့ဒါလုံးဝပြပြသားသားဒီကလည်းဆက်တိုက်နေနေမယ်ဆိုတော့တရုတ်ကလည်းပဲဒါကိုစောင့်ကြည့်နေရမယ်အခုအချိန်ကြီးကတော့သူတို့ပဇာကပြောတာပြောတယ်ငါတို့စစ်စစ်ပြစ်မယ်ပြောတာလက်တွေ့ဘာမှဖြစ်လာမရှိဘူးဆိုတော့အေးကတော့ဆက်တိုက်နေတယ်သို့တော့အေးဟာလည်းပဲတရုတ်ရဲ့အကျိုးစီးပွားကိုလုံးဝထိခိုက်နေတာအောင်မလုပ်ဘူးဒီနေရာမှာဆိုတော့တရုတ်ကအဲ့ဒါကိုလည်းပဲသူတို့စိတ်ချတယ်အေးဆက်တိုက်နေရင်လည်းပဲငါတို့အကျိုးစီးပွားတော့မနစ်နိုင်ဘူးသို့တော့လည်းပဲစစ်ကောင်စီနဲ့ပြည်လဲအောင်သူတို့နှိပ်ပြီးတော့ဘယ်လိုကင်တွယ်ရမလဲဒီကိုဘလောက်ထိလိုက်လျှော်ရမလဲဆိုတာကိုသာစဉ်းစားနေရရှိတယ်လို့သုံးသပ်သူတွေကလည်းပြောကြပါတယ်။အ
ဲ့ဒီခုရခိုင်ဘက်ကကိစ္စရင်းနဲ့ပတ်သက်ပြီးတော့အိန္ဒိယချင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်သူတို့ကဘယ်လိုသဘောရှိပါလဲ
။ဘင်္ဂလားဒေ့ရှ်ကတော့လောလောဆယ်ပြောဘူးကတော့ဒုက္ခသည်ကိစ္စသာဖြစ်ပြီးတော့သူ့နိုင်ငံဟောအတွက်လုပ်နေတော့ဒါကိုအဓိကထားနေကိစ္စအတွက်ဘင်္ဂလားဒေ့ရှ်ကိစ္စကတော့သိပြီးတော့အရေးမပါလှသေးဘူးပေါ့လေ။အိန္ဒိယကြတော့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေရှိတယ်။ကယ်ဒန်ဘက်ဆုံစီမံကိန်းကသိအေးကြီးပါတယ်။အေးဘက်ကပြောထားတာကလည်းပဲဒီစီမံကိန်းကိုသူတို့ကအကာအကွယ်ပေးနေတာလုံခြုံရေးအတွက်ပေးထားတာဖြစ်တယ်သူဒီကောင်တရုတ်ကိစ္စကိုလည်းသူတို့ကဘာမှမထီးပဲနဲ့မထီးမခိုင်းအောင်ဆက်လက်ထားလို့ကယ်ဒန်စီမံကိန်းကိုလည်းပဲသူတို့ပဲလုံခြုံရေးပေးထားဖြစ်တယ်လို့အေးကပြောတယ်အိန္ဒိယလည်းယုံတယ်အေးကလည်းပဲဆိုတော့ အိန္ဒိယကလည်းပဲအေးနဲ့တလင်းပူပြီးတော့ဒီဟာကိုစိစက်ကောင်းစိစက်မလားဆိုပြီးတော့လုပ်ပါတယ်အိန္ဒိယကဒီဟာကိုအေးအေးရဲ့သဘောတူချက်မပါဘင်းနဲ့ဒါကိုလုံနိုင်ကုလတန်စီမံကိန်းကိုဆက်လက်ပြီးတော့လက်ပတ်နိုင်ဖို့ခက်ခဲမယ်ဆိုပြီးတော့သုံးသပ်သူတယောက်ကလည်းပြောပါတယ်သုံးသပ်သူဆိုတာအေးရခိုင်ကနိုင်ငံရေးသမားကြီးတူဖြစ်တဲ့ဥဖေသန်းကအဲ့လိုပြောထားပါတယ်နားထောင်ကြည့်အောင်လား
တရုတ်တွေလည်းပဲဒီရခိုင်မှာပေါ့သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေရှိတယ်။အမတီကျွန်းဒါရေနာပိုက်လိုင်းစီမံကိန်းတွေပေါ့။ဟောတစ်ခါတစ်ခါမှာကြောက်ဖြူရင်းနှီးစက်ကန်အစီချက်တွေပေါ့။အဲ့ဒီမှာရင်းနှီးမြှုပ်နှံမှုတွေအများကြီးလုပ်ထားတယ်။အဲနောက်လဲကြောက်ဖြူကုမင်းရထားလမ်းဆိုတော့လေသူတို့ဖောက်လို့ကုန်မယ်ဆိုရက်အဲဒါစီမံချက်တွေလည်းရှိတယ်။ဒါကြောင့်ဒီတရုတ်တွေပေါ့နော်ဒါပင်လယ်ပင်လယ်အိန္ဒိယသမုဒ္ဒရာအထွက်ပေါက်ဖြစ်တဲ့ဒီစီမံကိန်းလုပ်ငန်းတွေကတော်တော်ကိုအရေးကြီးတဲ့လုပ်ငန်းတွေဖြစ်တယ်။အဲဒီပေါ်မှာသူတို့စီမံကိန်းတွေထိခိုက်မှာပြည့်စုံမှာတရုတ်တွေကလည်းစိုးရိမ်မှာပဲ။အဲဒါပေမဲ့ဒီလုပ်ငန်းတွေကို ULA ဘက်ကလည်းပြည့်စုံမှာမဟုတ်ဘူး။သူတို့ရဟန်းကြီးမှရှိတဲ့ယင်းနှမြုံနှံမှုတွေကိုကောက်ကွယ်မယ်။အစ်တွေလည်းသူတို့ဖိတ်ခေါ်ထားတာလည်းရှိတယ်။အဲဒါကြောင့်ဒီလုပ်ငန်းတွေက ULA ကတော့တမင်ရွှေချက်ရှိရှိနဲ့အဲဖြစ်စီပြင်နိုင်ကြအကြောင်းမရှိဘူးအဲ ULA တက်တွေရောက်လာရင်ပို့ပြီးတော့လုံရှုံတယ်လို့ကျွန်တော်တို့မြင်တယ်အဲဒါကြောင့်ဒီပေါ်မှာဖိအားပေးပြီးတော့ဒီမြန်မာစစ်တပ်ဘက်ကပေါ့နော်ဘလောက်ပဲတောင်းဆိုဆိုဒီကတော့ဝစ်ချစ်တန်းကြီးပဲလုံးလိမ့်မယ်လို့ကျွန်တော်တို့ထင်တယ် ULA ဘက်ကလည်းသူတို့ရင်မချက်မပြည့်ရင်အစီရင်မချက်ပေါ့အထူးသဖြင့်အဲအဲရင်မချက်တွေမပြည့်ရင်တော့ဒီလိုစီးပွားရေးနိုင်ငံရေးအကိစ္စတွေမှာသူတို့ကလက်လျှော့ပြီးတော့ဆွေးနွေးမှာမဟုတ်ဘူးဟိုလက်လျှော့ပေးမှာမဟုတ်ဘူးကျွန်တော်တို့ထင်တယ်အဲအဲဒီအကြောင်းအချိန်ချိန်မှာတော့ဒါသူတို့ရဲ့ဆွေးနွေးမှုရလဒ်တွေအဲကျွန်တော်လည်းကြားနေရပါတယ်ဆွေးနွေးရဖိအားပေးရဆိုတော့ဒါပေမဲ့အဲ့ဒီရလဒ်ကတော့သူကျေဒီအေကလက်ခံမှသူတို့ရဲ့စီးရင်မှရှင်းအောင်မြင်မှဒါလက်ခံအောင်လက်ခံနိုင်တယ်ဒီချိန်မှာတော့ဘလို့မှရခိုင်မှာရှိတဲ့စီးပွားရေးလုပ်ငန်းတွေကိုအကြောင်းပြပြီးတော့တစ်ဖက်ကစစ်ကောင်စီနဲ့အပြစ်ခတ်ရဆဲပါဆိုရဲဖိအားပေးတောင်းဆိုမှုတွေကအရာမရောက်နိုင်ဘူးလို့ကျွန်တော်ကသုံးသပ်ပါတယ်ခင်ဗျာ
ဥပဒေပြောတဲ့အတိုင်းပါပဲတကယ်လည်းပဲအိန္ဒိယကလည်းပဲစောင့်ကြည့်နေတဲ့အခြေအနေရှိပေါ်လဲဆိုတော့တရုတ်ကလည်းပဲစောင့်ကြည့်နေရတဲ့အနေအထားဖြစ်တယ်။အိန္ဒိယကလည်းပဲသူတို့အကျိုးစီးပွားနဲ့အတွက်စောင့်ကြည့်နေတဲ့အခြေအနေဖြစ်ပါတယ်ဆိုတော့အေအေကတော့လူရင်းတူနှစ်ဖက်လုံးကကင်ပြီးတော့ပြောလို့ရလိမ့်မယ်မဟုတ်ဘူးထင်ပါတယ်။သူတို့ရဲ့စိတ်တိုင်းကအေအေကတော့အပေါ်စီးကနေပြီးတော့ဈေးဆင်နိုင်တဲ့အနေအထားရှိတယ်လို့ပြောရင်မှန်မလားပါပဲ။
အဲ့ဒီလိုအခုလိုအခြေအနေတွေမှာပေါ့ဒီမြန်မာပဋိပက္ခကရှေ့ဆက်ပြီးတော့အလားအလာကဘလို့ပြည်လဲဖို့ကဘလို့ရှိပါလဲ
အများအားပြောလို့ပါပဲအဓိကငြိမ်းချမ်းရေးဆိုတာနိုင်ငံရေးဟိုအခြေခံပြီးတော့ဖြစ်လာပါနိုင်ငံရေးအဖြစ်ပြဿနာပြည်လဲအောင်လူရဲအခု NUG တို့ KNU တို့ကတည်ဝင်ပြောဆိုကျန်တဲ့အဖွဲ့တွေကလည်းပဲကျန်တဲ့အဖွဲ့တွေမကပါမြန်မာပြည်မှာမြေပေါ်မြောက်နိုင်ငံရေးအင်အားစုတွေအလုံးကစစ်တပ်ဟာနိုင်ငံရေးကလုံအောင်ထွက်သွားအဲ့လိုဆိုရင်တော့ပြည်လဲနိုင်စရာအကြောင်းဖြစ်လာပါလိမ့်မယ်အဲ့ဒါဒါကတော့2021မှာစစ်ကောင်စီအာဏာသိမ်းပြီးခဲ့တဲ့ကအင်ဒိုနီးရှားကံလန့်ဖူတယ်လို့ကျွန်တော်အထောက်ထားတွေးရပါတယ်အင်ဒိုနီးရှားဗိုလ်ချုပ်တွေကအာဏာသိမ်းရဲ့ခေတ်လွန်မှာပေါ့လေစစ်တပ်ကနိုင်ငံရေးလုံအောင်ဖယ်ထုတ်အောင်ဘယ်လိုလုပ်ဆောင်ခဲ့လဲဆိုတာမင်းတို့နဲ့ဆွေးနွေးညှိနှိုင်းမယ်လို့သူကကံလန့်ခဲ့တယ်ဒါမှမဟုတ်မြန်မာစစ်တပ်ကလက်မခံခဲ့ဘူးလို့ပြောပါတယ်ဆိုတော့အဲ့ဒီယူဆကိုမြန်မာစစ်တပ်လက်ခံဖို့လိုတယ်အင်ဒိုနီးရှားတို့ဆိုဆက်ချင်းတုတ်တက်သွားတာပဲသိပြီးတော့စစ်တပ်ဟာနိုင်ငံရေးလုံအောင်ထွက်ပေးလိုက်ရင်မြန်မာနိုင်ငံမှာနိုင်ငံရေးပြဿနာဖြေရှင်းဖို့အတွက်လမ်းပွင့်သွားမယ်။အဲ့လိုဆိုရင်တော့ဖြစ်နိုင်မယ်။အဲ့လိုမဟုတ်ရင်တော့တိုက်တဲ့လူတွေတိုက်မှာပဲစစ်ကောင်စီလုံအောင်ပြူလဲအောင်တော့သူဆက်ပြီးကြိုးစားရမှာပဲ။အဓိကသူတို့စစ်တပ်ခါနိုင်ငံရေးဖယ်ရှားဖို့လိုပါတယ်။ဒါအရင်းမြစ်ပါပဲ
။ဟုတ်ကဲ့ပါဦးကျော်စမရှင်။အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်။
ဟုတ်ပါဘူ
း။လက်နက်ကြီးတန်းစစ်လေရင်တန်းတွေချာကကရင်နီဒေတာကကလေးတွေဟာစကလုံးတွေနဲ့ဖော်ပြလို့မရနိုင်တဲ့စိတ်ဒဏ်ရာတွေကိုခံစားနေကြရပါတယ်။ဒီလိုတိုက်ပွဲတွေကြောင့်ဖြစ်တဲ့ကလေးတွေရဲ့စိတ်ဒဏ်ရာတွေကိုဂီတနဲ့ကုစားပေးနိုင်တယ်လို့ Tapphone Music Learning Center ဂီတ Tapo ဂီတသင်တန်းကျောင်းကိုထူထောင်သူကီယနီလူငယ်မော်ပရီမီယာကပြောပါတယ်။ ဒီဂီတသင်တန်းကျောင်းကလူငယ်တွေကိုဘလောက်ထိစိတ်ခွန်အားတွေပေးနေနိုင်တယ်လဲဆိုတာကိုဂီတသင်တန်းကျောင်းတည်ထောင်သူနဲ့မက်ခင်လေးကဂျန်စီပြိသက်တွေအတွက်စကားပြောထားပါတယ်ရှင
် Hey ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျန်စီတို့ရေဂီတဆိုတာလူငယ်တွေရဲ့စိတ်ခွန်အားပေးစေတဲ့အရာလေဒီတစ်ပတ်တော့စစ်တန်ဘုံတန်ခံနေရတဲ့ကရဏီဒေတာလူငယ်လေးတွေရဲ့စိတ်ခွန်အားပေးစေမယ်ဂီတသင်တန်းလေးကျောင်းပြောပြသွားမယ်
ကဲမင်္ဂလာပါဗောနော်ကျွန်မနာမည်ကမဖြစ်ညာဖြစ်ပါလေဆိုတော့ကျွန်မဟိုနည်းနည်းလို့လဲခေါ်လို့ရတယ်ဗောနော်ကျွန်မကလက်ရှိဒီဖွင့်လှစ်ထားတဲ့ Table Music Learning Center မှာဒီဖောင်ဒါအနေနဲ့ကောဒီ Fundraiser အနေနဲ့ကောဗောနော်တာဝန်ယူပေးထားပါတယ်ဟုတ်
ကရင်နီဒေတာမှာတိုက်ပွဲတွေစဖြစ်သေးရဆစ်ဆောင်တွေအကူအညီပေးနေတဲ့ဒီမျိုးသမီးငယ်လေးကလူငယ်တွေစိတ်ခွန်အားဖြစ်စေမဲ့ဂီတသင်တန်းကျောင်းလေးဖွင့်ဖို့ဘလို့စိတ်ကူးရခဲ့တာလဲ
ကျမကိုဒီကသွန်အားဖြစ်စေခဲ့တာကအဲ့လိုမျိုးသူတို့ရဲ့အပြုမူကြောင့်ပေါ့နော်ကျွန်တော်ဆိုတော့ချောင်းတစ်ခုကိုတွားတယ်ဆိုရင်လည်းကျမက music ကျောင်းဆင်ထားတာဆိုတော့ဂီတလေးတွေတွေ့ပြီးတော့တွားတက်တာများတယ်ပေါ့နော်အဲ့မှာကျမဆစ်ဆောင်စခန်းတစ်ခုရောက်တော့အဲ့မှာဆင်းဆိုစကားတွေပြောတဲ့အခါကျတော့ဆာဆစ်ဆောင်သားတွေကဝန်းနေလာအဲ့လိုမျိုးပေါ့နော်ခန်းစားချက်တွေဖွင့်ဟားတဲ့ချင်းမှာဆင်းဆိုရင်ကိုကြားအဲ့လိုမျိုးခန်းစားချက်တွေဖွင့်ဟားလာကြတဲ့အခါကျတော့ကျမဒါကိုအရန်သွေးမိသွားတယ်ပေါ့နော်ဒီလိုမျိုးလှုပ်ပေးဖို့လိုအပ်တယ်ဆိုတော့ idea မျိုးပို့ပြီးတော့သူတို့ရဲ့ရင်ဖွင့်တန်လေကြောင့်ဒီသွန်အားလေကြောင့်ကျမဒီ music learning center ကိုစတင်ဖွင့်ဖို့เนาะ idea ရလိုက်ခဲ့တာပါပြီးတော့ကျမကဒီလောလောဆယ်ကျမတို့ရဲ့ music table music ကြောင့်မှာကျတော့အသက်က14နှစ်ကနေပြီးတော့20နှစ်အတွင်းပေါ့เนาะတာသာဥယေ36ရောက်ရှိပါတယ်ပြီးတော့ကျမတို့ကဒီကျောင်းမှာအဓိကသင်ကြားပေးရပါတာရဲ့ကဂီတာရဲ့violin ရဲ့ piano keyboard ရဲ့ recorder ရဲ့ music theory ပေါ့เนาะပြီးတော့တခြား subject ကကျမတို့ဒီenglish စာရဲ့ crochet ရဲ့ထည့်ပေးထားပါတယ်ဟုတ်
အရင်ကအရင်လှခဲ့တဲ့ Granny Data မှာအခုဆိုလို့ရှိရင်စစ်လေရင်တန်းတွေဘုံတန်တွေကြောင့်မလို့လူငယ်တွေစိတ်ထဲမှာစိတ်ပိုင်းဆိုင်ရာဒဏ်ရာတွေဘလောက်ထိနှက်နေပြီလဲ
လေရင်တွေ့ရင်လက်ပြနှုတ်ဆက်တဲ့ကလေးတွေကအခုဆိုရင်လေရင်တွေ့ရင်ပြေးလေရင်လာတယ်ဆိုတဲ့အတန်မျိုးတွေပေါ့နော်ပြီးဆိုလို့ရှိရင်လူကြီးလူစိမ့်တရားလာလို့ရှိရင်ကျမတို့ဆိုရင်လည်းအရင်ပြောတယ်ပေါ့နော်ကလေးတွေလည်းအဲ့ဖက်ဒီဆက်ဒီဖက်ကလေးတွေလည်းအဲ့လိုပဲကလေးတွေလူကြီးလာတယ်ကားစည်းဝင်လာတယ်အရင်ပြောပြီးမှသူတို့ကကားစည်းဝင်လာတယ်ဘယ်သူမှမသိဘူးထမကြီးကြတဲ့အဲ့လိုမျိုးပုံစံမျိုးတွေပေါ့နော်အဲသူတို့ကကလေးအချင်းချင်းတောင်မှအဲ့လိုနိုးဆော့ပြီးတော့အဲ့လိုမျိုးပြင်ပြောတယ်ပေါ့နော်ပြီးတော့ခါတိုင်းဆိုလို့ရှိရင်တောတောင်ရင်ကြားမှာရှောက်သွားနေတဲ့ကလေးတွေပေါ့နော်အဲ့လိုဘာဖြစ်ပင်မှမရှိဘဲနဲ့ဟိုပင်သက်ခူဒီပင်သက်စားနေအဲ့လိုမျိုးအသီးတွေခူအဲ့လိုပျော်ရှင်နေတဲ့ကလေးတွေကြတော့အခုကျတော့ရှောက်မသွားနဲ့မိုင်းနေရှိရရှောက်မသွားနဲ့သစိမ်းနေဖန်သွားလိမ့်မယ်အဲ့လိုမျိုးပုံစံမျိုးတွေနဲ့သူတို့ကလေးတောင်မှကလေးအချင်းချင်းကိုပြင်ပြီးတော့အဲ့လိုမျိုးသတိပေးတဲ့အခြေအနေမျိုးမှာကျွန်မတို့တွေ့ရတယ်ပေါ့နော်အဲပြီးဆိုလို့ရှိရင်သူတို့ဒီပညာရေးရပြောမယ်ဆိုလို့ရှင်လဲဘာလဲတောင်းတရမယ်လေတငယ်ချင်းနဲ့ဆက်တူတူတင်ရမယ်လေအဲ့လိုမျိုးတပြောလို့ရှင်လဲသူတို့ရဲ့အတုပြင်မှုကဘယ်လိုမျိုးလဲဆိုတော့တောင်းတရင်ဘုံကျဲရင်ဘယ်လိုလုပ်မလဲတောင်းတရင်လီရင်လာရင်ဘယ်လိုလုပ်မလဲမသက်ချင်ဘူးကြောက်တယ်ဆိုတဲ့အတန်မျိုးတွေပေါ့နော်ကျွန်မအများဆုံးတော့အဲ့လိုမျိုးကလေးတွေစီကနေပြီးတော့အဲ့လိုမျိုးကြားဖူးတယ်ပေါ့နော
်ဒီလိုစိတ်တန်ရာတွေပြည့်နေတဲ့လူငယ်တွေအတွက်ဂီတသင်တန်းကျောင်းလေးကဘယ်လောက်ထိကုစားပေးနိုင်လဲဆိုတာကိုလဲသူကပြောပြသွားတယ်
သူတို့မှဒီပညာရက်တစ်ခုကိုသင်ယူလိုက်ရတဲ့အတွက်ကြောင့်မလို့ပေါ့နော်သူမဟာငါဒါလဲငါသင်ခွင့်ရှိတာပါပဲဆိုတော့အတွင်းမျိုးသူတို့မှဝင်လာကြတယ်လို့ကျွန်မမြင်တယ်ပေါ့နော်ပြီးငါဒီပညာရက်နဲ့ပတ်သက်ပြီးတော့ခြားလူတွေကိုပြန်ပြီးတော့ဒီလိုမျိုးပြန် share ပေးလို့ရကျွန်မတို့စစ်ဆောင်စခန်းလေးပိုင်းလည်းခေါ်အားနော်ဆိုတော့ဒီလိုမျိုးပြန်လုပ်ပြီးလို့ရတာပဲဆိုတော့အတွင်းမျိုးသူတို့ဝင်သွားကြတယ်ပေါ့နော်ကျွန်မအဲ့လိုမြင်နေတယ်ပေါ့နော်ကျွန်မရဲ့ကလေးတွေပေါ့နော်ပြီးနောက်တစ်ချက်အနေနဲ့ကဒီ music နဲ့သူတို့ထိတွေ့လိုက်တဲ့ခါကျတော့သူတို့ပျော်ရှင်သွားတယ်လို့ကျွန်မမြင်တယ်တခြင်းပြီးလိုက်ဆိုလိုက်တငင်ချင်းနဲ့ဝိုင်းဖွဲ့တဲ့ခါပြောလိုက်တာတို့က pressure တွေအများကြီးအ short ပြတာတွေ short သွားတယ်လို့တော့ကျွန်မမြင်တယ်ပေါ့နော်ဟုတ
်ဒါပေမဲ့လေဒီလိုရည်ရွယ်ချက်ကောင်းတဲ့ကျောင်းလေးကဆက်ရှင်တန်ဖို့အတွက်ကတော့အခက်အခဲရှိနေတယ်တဲ့
ကျမတို့ကလူငယ်တွေဖြစ်တဲ့အကြောင်းမလို့ကိုသူကိုထားရည်တည်ထားတဲ့အကြောင်းမလို့ဒီကလေးတွေရည်တည်နိုင်ဖို့အတွက်ဆိုရင်ပထမဆုံးတစ်ခုကကျမတို့ကစားဖို့နေဖို့အရင်ဆုံးအဓိကလို့ရပေါ့နော်လိုအပ်တယ်ဒုတိယချက်အနေနဲ့ကကျမတို့ကလုံခြုံရေးဘဏ်ကတွေတည်ဆောက်ရမယ်ကဘာချင်းတွေတွေ့ရမယ်အဲ့လိုမျိုးတွေပေါ့နော်လုံခြုံတဲ့နေရာရာတနေရာမှလည်းမရှိဘူးဒါမှကျမတို့တက်နိုင်ဆုံးတော့လုံခြုံအောင်နေရမှာပေါ့နော်အဲ့အဲ့ဒါမျိုးလိုအပ်တယ်နောက်တစ်ချက်တစ်ခုကကလေးတွေစာစကောင်းမှုမတင်နိုင်ဖို့ပေါ့နော်ဒီလိုအပ်တဲ့ပင်ထောက်ကူတွေဒါ volunteer တွေအများကြီးလိုအပ်တယ်ပေါ့
ကဲဂျန်စီတို့ရေဒီတစ်ပတ်ကတော့ကရင်နီဒေတာကလူငယ်တွေအတွက်စိတ်တန်ရာတွေကုသပေးနေတဲ့ဂီတသင်တန်းကျောင်းလေးကြောင်းကြားခဲ့ကြရတာเนาะ နောက်တစ်ပတ်ဒီမှာလဲဂျန်စီတို့အတွက်ဂျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါဦးတက်တာ
ယူရို2024ဥရောပဖလားဘောလုံးပွဲမှာအတင်းတွေမှာပါမဲ့ကစားသမားအရေးအတွက်ကိုတိုးဖို့ဥရောပဘောလုံးအဖွဲ့ချုပ်ကဆုံးဖြတ်လိုက်ပါတယ်နိုင်ငံတကာအိုလံပစ်ကော်မတီဝင်တဦးကိုချင်းဝက်တွေဖောက်ဖျက်မှုနဲ့နိုင်ငံတကာအိုလံပစ်ကော်မတီကနေ15နှစ်တမ်းမြှင့်ပိတ်ပင်ပါတယ်လူ 2,600 ကျော်ပါဝင်တဲ့ကမ္ဘာအကြီးဆုံးအပြေးပြိုင်ပွဲကိုတော့မေလ9ရက်နေ့ကကျင်းပပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်စူးစီးတင်ဆက်ထားပါတယ်ရှင်
စပိန်နိုင်ငံမှာတော့ Real Madrid အသင်းကလာလီဂါအမပေးချန်ပီယံဖြစ်သွားပါတယ်အခုလို Real အသင်းချန်ပီယံဖြစ်သွားတဲ့အတွက် Real ပြည်သက်တွေလည်း Madrid မြို့မှာအောင်ပွဲခံနေကြပါတယ်ပြီးခဲ့တဲ့စနေနေ့ကပွဲစဉ်မှာ Real အသင်းက Cadiz ကို 3-0 ရှိနဲ့နိုင်ပြီးတော့ဒုတိယနေရာက Barcelona က Girona ကို 4-2 နဲ့ရှုံးသွားတာကြောင့်အမပေးပွဲတွေပြီးဖို့၄ဝက်ချန်နေသေးပေမဲ့လည်း73မှတ်အသာရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒါ Real Madrid အတွက်တော့ La Liga အမပေးချန်ပီယံစုကို36ချိန်မြောက်အနိုင်ရတာလည်းဖြစ်ပါတယ်ရယ်လီပြအန်ချလော့တီကတော့သူတို့လာလီဂါချန်ပီယံစ်ကိုထိုက်တိုက်တန်တန်အနိုင်ရတာဖြစ်ပြီးတော့အခုလိုအနိုင်ရတဲ့အတွက်လည်းအယံဝမ်းသာတယ်ဆိုပြီးပြောပါတယ်သူအသင်းလာလီဂါချန်ပီယံဖြစ်ရတဲ့အဓိကအချက်တွေနဲ့ပတ်သက်ပြီးအန်ချလော့တီပြောတာကတော
့ compromiso poco ego todos se ayudan son amigos tenemos un buen ambiente esto
အသင်းသားတွေကြားမှာတန်တိတ်တန်ခိုင်မာပြီးတယောက်နဲ့တယောက်အတ္တတွေမာမာနတွေမရှိပဲအားလုံးကတငယ်ချင်းတွေလိုတယောက်ကိုတယောက်အပြန်အလှန်ကူညီကြပြီးအသင်းစိတ်ဓာတ်ကအယံကောင်းပါတယ်ဒါတွေအားလုံးကဒီဘောလုံးရာသီမှာကျွန်တော်တို့ကိုချန်ပီယံဖြစ်စေတဲ့အချက်တွေပ
ါ Real Madrid အသင်းကောင်းဆောင် Nacho Fernandez ကတော့အခုတစ်ချိန်မှာသူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တယ်ဆိုပြီးတော့ပြောပါတယ
် Es una sensación que he tenido muchas ganas de vivirlo durante muchos días este año
ကျွန်တော်တို့အရန်ပြောပါတယ်အမှတ်ပေးပြိုင်ပွဲကိုအနိုင်ရဖို့အရန်ခက်ပြီးအခုလိုချန်ပီယံဖြစ်တာဟာအသင်းတစ်ခုလုံးရဲ့ကြိုးစားမှုနဲ့စွန့်လွတ်အနစ်နာခံမှုတွေကြောင့်ဖြစ်ပါတယ်အိမ်မက်တွေတကယ်ဖြစ်လာတာပါရီးယားအသင်းနဲ့အမှတ်ပေးချန်ပီယံစုကိုရတာကတကယ်ကိုထူးခြားပြီးအဲ့ဒါကမှအသင်းကောင်းဆောင်အဖြစ်နဲ့ချန်ပီယံဖြစ်တာကပိုပြီးတော့ကောင်းပါတယ်
ရန်နီပြအန်ချလော့တီအတွက်တော့ဒါက Real အသင်းနဲ့အတူ12ခုမြောက်ရရှိတဲ့ဆူပလာဖြစ်ပြီးတော့အန်ချလော့တီဟာနီးပြဖြစ်တဲ့ Champions League ဖလား၄ချိန် La Liga 2ချိန် Premier League, Serie A, Bundesliga နဲ့ပြည်သစ်အမှတ်ပေးချန်ပီယံစုတွေကိုတစ်ချိန်စီအနိုင်ရခဲ့ပြီးတော့ဥရောပရဲ့ထိပ်တန်းအမှတ်ပေးပြိုင်ပွဲ၅ခုစလုံးကိုဘိုးဆွဲမှုတဲ့တဦးတည်းသောနီးပြလည်းဖြစ်ပါတယ်ရီယယ်တင်ကစပိန်မှာအမှတ်ပေးချန်ပီယံဖြစ်သွားချိန်မှာပဲပေါ်တူဂီမှာတော့ Sporting Lisbon ကပေါ်တူဂီအမှတ်ပေးချန်ပီယံစုကိုအကြိမ်20မြောက်ရသွားခဲ့ပါတယ်စနေနေ့က Sporting Lisbon ကပိုဒီမိုနက်စ်အသင်းကို 3-0 မရှိနဲ့နိုင်ပြီးတော့သူတို့ရဲ့မြို့ကန်ပြိုင်ဘက်ဖြစ်တဲ့ Benfica အသင်းကဖမာလီစာအသင်းကို 2-0 မရှိနဲ့ရှုံးသွားလို့ရာသီကုန်မှုနှစ်ပွဲချန်နေသေးပေမဲ့ Sporting Lisbon အသင်းက10မှတ်အသာနဲ့အမှတ်ပေးချန်ပီယံစုကိုအကြိမ်20မြောက်ရရှိသွားခဲ့တာဖြစ်ပါတယ်နယ်သာလန်နိုင်ငံဘက်မှာတော့ PSV Eindhoven အသင်းကနယ်သာလန်မပေးချန်ပီယံစုကိုရရှိသွားခဲ့ပါတယ်။ဒါဟာ PSV အတွက်တော့6နှစ်ပြည့်မှာပထမဆုံးအကြိမ်မပေးချန်ပီယံစုကိုပြန်ရတာပါ။ PSV အသင်းဟာတနင်္ဂနွေနေ့က Sparta Rotterdam နဲ့ပွဲမှာ 4-2 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်ခဲ့တာဖြစ်ပါတယ်။အခုလိုအနိုင်ရသွားတဲ့အတွက် PSV အသင်းဟာ Dutch မပေးချန်ပီယံစုကို25ကြိမ်မြောက်ရသွားခဲ့ပြီးတော့ပရိသတ်တွေလည်းအကြီးကျယ်အောင်ပွဲခံနေကြပါတယ်ခင်ဗျာ။ယူရို2024ဥရောပဖလားဘောလုံးပွဲတွေမှာတော့ကစားသမားအရေးအတွက်ကိုတိုးဖို့ဥရောပဘောလုံးဖွဲ့ချုပ် UEFA ကသဘောတူလိုက်ပါပြီ။ဒါမဲ့ယူရို2024မှာဝင်ပြိုင်မဲ့အသင်းတွေအနေနဲ့ကစားသမားဥယျာဉ်ကို23ရောက်ကနေ3ရောက်ထပ်တိုးပြီးတော့26ရောက်အထိတိုးချဲ့သွားမယ်လို့ပြီးခဲ့တဲ့တောက်ကြနေ့က UEFA ကနေပြီးတော့သဘောတူလိုက်တာဖြစ်ပါတယ်။ဇော်ပိုင်းလုံးကတော့ UEFA ကဒီယူရို2024ပြိုင်ပွဲမှာကစားသမားအရေးအတွက်ကို COVID-19 မတိုင်ခင်တုန်းကလိုမျိုးပဲ23ရောက်အထိပြန်ထားဖို့အတည်ပြုခဲ့တာပါ။ဒါမဲ့ပြီးခဲ့တဲ့ယူရို2020နဲ့2022ကမ္ဘာဖလားပွဲတွေမှာတော့အသင်းတွေအနေနဲ့ကစားသမား26ယောက်အထိခေါ်ခွင့်ရခဲ့တာကြောင့်အခုတစ်ချိန်ပြန်လျှော့မဲ့ပုံမှာအသင်းတွေဘက်ကသဘောမကျဖြစ်ခဲ့ပြီးတော့နောက်ဆုံးမှပြန်ပြီးတော့ပြောင်းလိုက်တာဖြစ်ပါတယ်ယူရို2024ဥရောပဖလားဘောလုံးပွဲကိုတော့ဂျာမနီနိုင်ငံမှာဇူလ14ရက်နေ့ကနေဇူလိုင်လ14ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာဒီနေ့မှာပဲယူရို2024ဥရောပဖလားဘောလုံးပွဲကိုကြည့်ဖို့အတွက်စကော့တလန်ကပရိသတ်တူကတော့ဂျာမနီကိုနှမ်းလျှောက်ပြီးတော့ခြေပြင်ခင်းကြီးစတင်လိုက်ပါပြီ။အသက်20အရွယ်စကော့တလန်ဘောလုံးပရိသတ်ခရစ်ဖာဂူဆန်ဟာ Scotland နဲ့ Germany တို့ရဲ့ Euro 2024 အဖွင့်ပွဲစဉ်ကိုကြီးဖို့အတွက်ဆိုပြီးတော့မေလ၄ရက်နေ့စနေနေ့က Glasgow မြို့ကနေ Germany နိုင်ငံ Munich မြို့ကိုကုန်းချောင်းခီးစတင်ချီတက်လိုက်ပါတယ်။ဒီခီးစဉ်ကမိုင်ပေါင်း1000ကျော်ရှိပြီးတော့လန်ကီးတခြားနိုင်ငံပေါင်း6နိုင်ငံကိုဖြတ်သွားမှာဖြစ်ပါတယ်။အချိန်အားဖြင့်တော့စုစုပေါင်း38ရက်ကြာမြင့်မှာလည်းဖြစ်ပါတယ်။အခုလို Germany နိုင်ငံကိုလမ်းလျှောက်ပြီးတော့Euro 2024ပွဲကိုကြီးဖို့သွားတာနဲ့ပတ်သက်ပြီး Craig Ferguson ပြောတာကတော့
Yeah, so I don't have a team. It is literally just a case of me living out of a bag for over a month.
ကျွန်တော်ကပန်ပူပြီးမဲ့အဖွဲ့တော်မရှိပါဘူး။ကျွန်တော်တယောက်တည်းအိတ်တလုံးနဲ့တလားကျော်လောက်ရှောက်မှာဖြစ်ပါတယ်။ဒါပေမဲ့ခင်ဗျားသိတဲ့အတိုင်းကျွန်တော်မိသားစုတွေ၊မိတ်ဆွေတကယ်ချင်းတွေနဲ့ Scotland မှာရှိတဲ့သူတွေအားလုံးကကျွန်တော်ကိုဝိုင်းအားပေးကြတဲ့အတွက်အဲ့ဒါကခက်ခဲတဲ့အချိန်တွေမှာကျွန်တော်ကိုအားရှိစေမှာဖြစ်ပါတယ်။
ဒါပြန်သူဟာဒီလမ်းတစ်လျှောက်မှာဒီအမျိုးသားစိတ်ကျမ်းမာရေးပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Brothers in Arms ဆိုတဲ့အဖွဲ့အတွက်ရန်ကုန်ငွေတွေကောက်ခံသွားမယ်လို့လည်းပြောပါတယ်ခင်ဗျာ။နိုင်ငံကအိုလံပစ်ကော်မတီအဖွဲ့ဝင်ဟောင်းတစ်ခုဖြစ်တဲ့ကူဝိတ်နိုင်ငံကရှိတ်အာမက်အယ်ဆဘာကိုနိုင်ငံကအိုလံပစ်ကော်မတီကနေ15နှစ်ပြိပယ်လိုက်ပါတယ်။သူကအိုလံပစ်ကော်မတီဝင်နေလိုက်နာရမယ်ကျင့်ဝတ်တွေချိုးဖောက်မှု IOC ဖွဲ့ဝင်တွေကြမ်းကြိတ်ထားတာကိုဖောက်ဖျက်တာတွေကြောင့်နိုင်ငံကအိုလံပစ်ကော်မတီဖွဲ့တွေကနေ15နှစ်ပြိပယ်မှု IOC အမှုဆောင်ဘုတ်ဖွဲ့ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။သူကပြီးခဲ့တဲ့2023ကလည်းအာရှအိုလံပစ်ရွေးကောက်ပွဲတွေမှာပါဝင်ပတ်သက်ခဲ့တာကြောင့်ဆိုပြီးတော့3နှစ်ပြိပယ်ခံခဲ့ရဘူးပါတယ်ခင်ဗျာ။ Winston Live Warren လို့နာမည်ပေးထားတဲ့ကမ္ဘာအပြေးပြိုင်ပွဲကတော့မေလ9ရက်နေ့ကကျင်းပခဲ့ပါတယ်။တနင်္ဂနွေကျင်းပတဲ့ဒီပြိုင်ပွဲကိုတော့အခုနှစ်မှာပြေးတဲ့သူစုစုပေါင်း2000ကျော်ရှိခဲ့ပြီးတော့ပြိုင်ပွဲဝင်အရေးအတွက်အများဆုံးပါဝင်တဲ့ကမ္ဘာအကြီးဆုံးအပြေးပြိုင်ပွဲဖြစ်တယ်လို့ Wing for Life အဖွဲ့ရဲ့နိုင်ငံကအားစားဒါရိုက်တာလည်းဖြစ်ဗြိတိန်နိုင်ငံကအိုလံပစ်ပြိုင်ပွဲဝင်ဟောင်းလည်းဖြစ်တဲ့ Colin Jackson ကပြောပါတယ်
You know, the 11th edition is so excited to us.
ခင်ဗျားသိတဲ့အတိုင်းဒီ7ကြိမ်မြောက်ပြိုင်ပွဲကအရန်ဆိတ်လို့ရှားဖို့ကောင်းပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့အနေနဲ့နောက်ထပ်ဆန်နှုန်းတွေထပ်တိုးနိုင်ပြီးတော့တိုးတက်လာခဲ့ပါတယ်။ဒီဟာအတွက်ကိုလူ2000ခွဲလောက်ပါဝင်ဆင်နွှဲခဲ့ပြီးတော့ကျွန်တော်တို့အတွက်ကတော့ဒါဟာအလွန်ကြီးမားပြီးတစ်ကမ္ဘာလုံးကိုဟိမ့်သွားစေပါတယ်။ဒါကကမ္ဘာပေါ်မှာလူအများဆုံးပါဝင်တဲ့အပြေးပြိုင်ပွဲဖြစ်ပါတယ
်။ဒီပြိုင်ပွဲကိုတော့ကမ္ဘာနိုင်ငံ169နိုင်ငံကနေရာ345ခုကမှတစ်ချိန်နဲ့ကျင်းပခဲ့တာဖြစ်ပြီးတော့မပြေးနိုင်တဲ့သူတွေအတွက်ရည်ရွယ်ပြီးလုပ်ခဲ့တာဖြစ်ပါတယ်။ဒီလိုဝင်ပြေးတဲ့အထက်မှာနာမည်ကြီးအားကစားသမားတို့လည်းပါဝင်ခဲ့ပါတယ်
။ I'm running for those who can't.It's exciting to see that the 250,000 people
ကျွန်တော်ကမပြေးနိုင်တဲ့သူတွေကိုစားပြေးနေတာဖြစ်ပါတယ်။လူပေါင်း2000ခွဲလောက်ဒီမှာဝင်ပါပြီးတော့ပြေးနေတာတွေ့ရတော့အရန်စိတ်လို့ရှာဖို့ကောင်းပါတယ်
။ဒီနေ့ပြိုင်ပွဲမှာတော့အမျိုးသားဘက်မှာဂျပန်နိုင်ငံကတိုမိုယာဝါတာနာဘေးက 80.39 ကီလိုမီတာပြေးပြီးတော့အနိုင်ရသွားခဲ့ပြီးတော့အမျိုးသမီးဘက်မှာတော့ပိုလန်နိုင်ငံကဒိုမနီကာစတောင်းမိုက်က 55.35 ကီလိုမီတာနဲ့အနိုင်ရသွားခဲ့ပါတယ်။ဒီပြေဘော့ကနေရန်ပုံငွေဖြစ်တဲ့ယူရိုငွေ 8.1 တန်းကျော်ရခဲ့ပြီးတော့ဒီရလာတဲ့ရန်ပုံငွေတွေကိုတော့ကြောရိုးပင်မအာယုံကျော်ဒံရရတာတွေကိုသူတေသနာလုပ်ဖို့နဲ့ကုသဖို့အတွက်အသုံးပြုသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
။တရင်ပတ်ဆင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုဆက်ရေးသားဆက်သွယ်နိုင်ကြသလိုပဲVOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းဆက်ရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုးဆိုပါတယ်ရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကဘာအနှံသတင်းသမားတွေရဲ့ပြောင်မြောက်တဲ့တက်တင်းနဲ့သူတို့ရဲ့အရေးပါတဲ့ဆွမ်းဆောင်ချက်တွေကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးကမေလ3ရက်နေ့ကကြားရောက်ခဲ့တဲ့ကမ္ဘာသတင်းလွှတ်လပ်ခွင့်အကြိုနေ့မှာချီးကျူးဂုဏ်ပြုပြောဆိုခဲ့ပါတယ်။ဂါဇာမှာဒါဇင်နဲ့ချီတဲ့သတင်းသမားတွေတည်ဆုံခဲ့ရတဲ့အတွေ့ဝမ်းနဲ့ကြေကွဲခဲ့ရသလိုကမ္ဘာအနှံ့ယာနဲ့ချီတဲ့သတင်းသမားတွေမတရားဖမ်းဆီးခံရတဲ့အတွေ့လည်းဝမ်းနဲ့ပူပင်ကြရပါတယ်။အဗင်ဂရရှဗီဟာရုရှားမှာအချင်းချခံထားရတာရပ်ပေါင်း400ကျော်တော့ပါပြီ။ဒါကြောင့်ဒီသတင်းလွတ်လပ်ခွင့်နေ့ဟာအထင်းအမှတ်အခမ်းအနားကျင်းပဖို့ထက်အရေးပေါ်လှုပ်ဆောင်မှုတွေလုပ်ဖို့လိုအပ်နေတယ်ဆိုတာကိုဖော်ပြနေပါတယ်လို့တန်အမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးကပြောဆိုခဲ့ပါတယ်။သတင်းဌာနတွေရဲ့အမိခိုကင်းပြီးလွတ်လပ်မှုနဲ့လွတ်လပ်စွာဖော်ပြခွင့်ဟာဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဖြစ်တယ်ဆိုတာကိုမိမောင်းထုတ်ပြတဲ့နေ့လည်းဖြစ်ပါတယ်။ အဂတိလိုက်စားမှုတွေသတင်းမားတွေလူခွေချိုးဖောက်မှုတွေကိုတံပြန်ဖော်ထုတ်ဖွင့်ချဖို့နဲ့အတွေးအခေါ်အယူအဆတွေဖလှယ်နိုင်ဖို့အတွက်သတင်းမီဒီယာတွေကိုအားထားရပါတယ်လို့တံမတ်ကြီးသောမတ်စ်ဂရင်းဖီကပြောပါတယ်အမှန်တရားတွေကိုဖော်ထုတ်နိုင်ဖို့သတင်းသမားတွေနဲ့သတင်းမီဒီယာလုပ်သားတွေကိုအားထားရပါတယ်နိုင်ငံတကာငြိမ်းချမ်းရေးလုံခြုံရေးဒီမိုကရေစီနဲ့ရပ်ရွာလူမှုအတိုင်းအဝိုင်းတွေဟာမမျော်လင့်တဲ့အခက်အခဲအသစ်တွေစိန်ခေါ်မှုအသစ်တွေနဲ့ရင်ဆိုင်နေရတဲ့အတွက်ဒီကနေ့လိုကာလမှာသတင်းလုပ်ငန်းဟာအလွန်အရေးကြီးပါတယ်သတင်းသမားတွေဟာချင်းချောက်ရန်စားမှုတွေနဲ့ဆက်ပြီးကြုံတွေ့နေရပါတယ်သူတို့ဟာမတရားသဖြင့်တရားမဝင်နှီးလန်းနေတဲ့သူတို့နိုင်ငံရဲ့အစိုးရတွေအပါအဝင်အခြားအစိုးရဘောင်းဆောင်ရဲ့စောင့်ကြည့်တာကိုခံနေရပါတယ်ဒါအပြင်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုခံရသလိုသတင်းမားတွေနဲ့တိုက်ခိုက်တာလည်းခံရပါတယ်။မကြာခဏဆိုသလိုပဲသူတို့ဟာအမှန်တရားကိုထုတ်ဖော်ပြောဆိုတဲ့အတွက်အကြမ်းဖက်တိုက်ခိုက်ခံရတာမတရားသဖြင့်အဖမ်းခံရတာတွေနဲ့ကြုံရပါတယ်။အဗင်ဂရက်ရှ်ဗစ်ဆိုဆွဲခံရတဲ့ရာဇဝတ်မှုဆိုတာဟာရုရှားရဲ့ယူကရိန်းအပေါ်ကျူးကျော်တဲ့တရားမဝင်စစ်ပွဲနဲ့ပတ်သက်ပြီးထုတ်ဖော်ရေးသားပြောဆိုတဲ့အတွက်ဖြစ်ပါတယ်လို့တံအမတ်ကြီးသောမတ်စ်ဂရင်းဖီကမှတ်ချက်ပြုပါတယ်။အဗင်လိုလူကိုအကျဉ်းချထားတဲ့ယူရချက်ကသူတို့ကိုသူတို့အင်အားရှိတယ်၊မာကျောတယ်၊ထိမ့်ချုပ်ထားနိုင်တယ်ဆိုတာကိုပြသဖို့အတွက်ဖြစ်ပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာတော့ရုရှားအစိုးရရဲ့ဖျက်လို့ဖျက်ဆီးလုပ်ရဟာဒါအပြင်အခြားကမ္ဘာအနှံ့ကအင်အားကြီးပါတယ်ဆိုတဲ့သူတွေရဲ့လုပ်ရဟာတကယ်တော့သူတို့ရဲ့အားနည်းချက်နဲ့အကြောက်တရားကိုဖော်ပြနေတာသာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ the border collapse မှုအမြင်မတူမှုတွေကိုအင်အားသုံးခြေဖြတ်သူတွေကိုတမိုင်းကတက်ညာခွင့်ပေးမှာမဟုတ်ဘူးဆိုတာကိုသူတို့သိတဲ့အတွက်ဖြစ်ပါတယ်။ဒေါက်တာမာတင်လူသာကင်းပြောခဲ့တယ်လို့ပါပဲ။ဖိနှိပ်မှုတိုင်းဟာတံပြန်ဒေါ်လာမှုကိုမွေးဖွားပေးပါတယ်။ကမ္ဘာလောကကြီးရဲ့ကျင့်ဝတ်ဟာတရားမျှတမှုအပေါ်မှာအခြေခံပါတယ်။အခြားဖန်ဆီးခံထားရတဲ့သတင်းသမားတွေထဲမှာပရက်မျိုးမှာအခြေဆိုင်တဲ့Radio Free Europe, Radio Liberty ကရုရှားအမေရိကန်သတင်းသမားအာဆိုခမာရှိဘာလည်းပါဝင်ပါတယ်။ခမာရှိဘာဟာ2023ခုနှစ်အောက်တိုဘာလ18ရက်နေ့မှာရုရှားနိုင်ငံခါဇန်မြို့မှာအဖမ်းခံရတာပါ။ပြည်ပသတင်းတောက်တူအနေနဲ့မှတ်ပုံတင်မထားတဲ့အတွက်ဆိုကဖမ်းဆီးခဲ့တာဖြစ်ပါတယ်။နောက်တူကတော့အမေရိကန်အလွတ်တန်းသတင်းတောက်တူဖြစ်တဲ့ Austin Bennett Types ဖြစ်ပါတယ်။သူဟာစီးရီးယားကနေသတင်းပို့နေစဉ်2012ခုနှစ်ဩဂုတ်လ14ရက်နေ့မှာပြန်ပေးဆွဲဖမ်းဆီးခံခဲ့ရတာပါမတရားသဖြင့်ဖမ်းဆီးခံထားရတဲ့သတင်းသမားတွေပြန်လည်လွတ်မြောက်ရင်းနဲ့သတင်းသမားတွေအပေါ်မတရားသဖြင့်ပြုမူမှုအကြမ်းဖက်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့နေစဉ်နဲ့အမျှစန့်ကျင်တိုက်ဖျက်နေပါတယ်
အမေရိကန်ဆူရရဲ့သဘောရအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ Israel စစ်တပ်ကဂါဇာကမ်းမြောင်ကကရန်ရှာလုံနယ်စပ်ကိတ်ကိုပြန်လည်ဖွင့်လှစ်လိုက်ကြောင်းဗုဒ္ဓဟူးနေ့ကကြေညာပေမဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပါလက်စတိုင်းပိုင်းနဲ့အတွင်းသို့ဝင်ရောက်နိုင်ခြင်းမရှိသေးကြောင်းကုလသမဂ္ဂကပြောပါတယ်။ဒီပိုင်းနဲ့မှာပဲဂါဇာတောင်ပိုင်းမှာဆေးဘက်ဆိုင်ရာလုပ်ငန်းတွေမှာအထုံးပြုနေတဲ့လက်ကျန်လောင်စာဆီကသုံးရစာပဲကျန်တော့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဥရောပသမဂ္ဂ EU ကထိန်းချုပ်ထားတဲ့ရုရှားဗဟိုဘဏ်ပိုင်ဆိုင်မှုကရရှိတဲ့အတိုးအမြတ်ငွေတွေကိုယူကရိန်းကိုလွှဲပြောင်းပေးမယ်အကျိုးသဘောတူညီချက်တရက်ကိုဗုဒ္ဓဟူးနေ့ကကြေညာပါတယ်။ဒီထဲမှာယူကရိန်းအတွက်လက်နက်နဲ့ခရမ်းတွေထောက်ပံ့နိုင်မဲ့ထပ်ဆောင်းရန်ပုံငွေဒေါ်လာဘီလီယံနဲ့ချီပါဝင်ပါတယ်။2021ခုနှစ်အာဏာသိမ်းပြီးကတည်းကထိမ့်သိမ်းခံထားတဲ့ဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်ဟွန်ဆန်းကတောင်းဆိုခဲ့တာကိုမြန်မာစစ်ကောင်စီကမေလ10ရက်ဗုဒ္ဓဟူးနေ့မှာညှင်းဆိုခဲ့ပါတယ်။အင်ကာနေတုံကဟွန်ဆန်းကအနာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမြောက်လှိုင်နဲ့အွန်လိုင်းကနေတွေ့ဆုံခဲ့ချိန်မှာဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းဆိုခဲ့တာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကဒီလောက်ပါပဲရှင်။ဒီမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုစော်မှုကျော်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအပင်းနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါရှင်။